Welcome to the Voice of America in Burmese.
ပြန်ပေါင်းကင်ဝေးတဲ့ညတညဖြစ်ပါစေခင်ဗျာအမေရိကန်ပြည်တော်စုဝါရှင်တန်ဒီစီမြို့တော် VOA American တန်ကနေ2023ခုနှစ် January 22ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးတွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိ9.25 25 30မိနစ်နဲ့လိုင်းလံမီတာ190ပြန် VOA ရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်အတန်လွှင့်နေပါပြီခင်ဗျာညတော့စီစဉ်မှုကတော့ကျွန်တော်ရန်နိုင်ပ
ါကျွန်တော်တမောင်သားမှာအနည်းခတ်သိမ်းကင်းကျင်းကြပါစေခင်ဗျာဒီကနေ့ထိတ်ကိုတက်လာတဲ့သတင်းတွေကတော့ American သမ္မတဂျိုးဘိုင်ဒန်ရဲ့အိမ်ကို Federal စုံစမ်းထောက်လှမ်းရေးဘူရို FBI ကဝင်ရောက်ရှာဖွေရမှာရှုပ်ဝဲစစ်သမ္မတစာတမ်းတွေကိုထပ်မံတွေ့ရှိရပါတယ်ဘရာဇီးလ်သမ္မတကဘရာဇီးလ်ကာကွယ်ဦးစီးချုပ်ကိုစနေနေ့ကယာတုကဖယ်ရှားလိုက်ပါတယ် COVID ကိစ္စရေးမူဝါဒကိုအစိုးရကရုပ်သိမ်းလိုက်ပြီးတဲ့နောက်မိသားစုစုံစည်းဖျားကြောက်ကန်တွေကိုလူတွေအုံလိုက်ကျင်းလိုက်သွာလာကြပြီးတရုတ်ပြည်အနှံ့မှာနှစ်တကူပွဲကိုဆင်နွှဲနေကြတဲ့သတင်းတွေနဲ့တခြားသတင်းတွေကိုကိုရနိုင်နဲ့ပဲတင်ပြပေးကြမှာပ
ါသတင်းတွေပြီးနားဆင်ရမယ့်ထဲမှာတော့ American နိုင်ငံသားဝန်ကြီးဌာနအတိုင်းမင်းန် Derek Shaw လေးနဲ့ VOA တီးသန့်တွေ့ဆုံမေးမြန်းခဲ့မှာတော
့ The status of our relationship with the government of Burma is quite difficult because the US strongly condemns the coup
American နိုင်ငံသားဝန်ကြီးဌာနရဲ့အတိုင်းမင်းန် Derek Shaw လေးပြောသွားတာဖြစ်ပါတယ်ဒီအကြောင်းအပြည့်စုံကိုမကြခင်မှာနားဆင်ရဖို့ရှိပါတယ်ဒါ့ပြင်ဒုက္ခသည်စခန်းထဲမှာရိုဟင်ဂျာတွေဖမ်းဆီးငွေညစ်ခံရတဲ့အခြေအနေအပအဝင်အပတ်စဉ်ကဏ္ဍတွေမှာတော့မြန်မာဒီမိုကရေစီရေးအစည်းအဝေးကမ္ဘာမြန်မာမီဒီယာမြင်ကွင်းရဲ့မတ်စုများနဲ့ထူးခြားဆက်မြသတင်းများအစည်းအဝေးတွေကိုနောက်ပိုင်းမှာတင်ဆက်ပေးသွားဖို့ရှိပါတယ်ဒီမတိုင်ခင်တော့နောက်ဆုံးရသတင်းတွေကိုဥတ္တမောင်သန်းကကြီးညာပေးမှာဖြစ်ပါတယ်ဗျာ
အမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့အိမ်ကိုဖက်ဒရယ်စုံစမ်းထောက်လှမ်းရေးဘူရို FBI ကဝင်ရောက်ရှာဖွေရမှာရှုဝဲစစ်သမ္မတဆော်ရဆာရန်တွေကိုထပ်မံတွေ့ရှိရပါတယ်။တောက်ကြနေကဒလာဝဲယားပြည်နယ်ဝဲလ်ဘင်တန်မြို့ကအိမ်ကိုအခုလိုရှာဖွေခဲ့ရမှာ73နာရီနီးနီးကြာခဲ့တယ်လို့သမ္မတဘိုင်ဒန်ရဲ့ပုဂ္ဂိုလ်ရေးဆရာရှင်နေဘော့ဘောကစနေနေ့ကပြောပါတယ်။အခုလိုရှာဖွေဖို့သမ္မတကိုယ်တိုင်ကသဘောတူခွင့်ပြုခဲ့တာပါ။ဆော်ရဆာရန်6ခုကိုတွေ့ရှိခဲ့ရပြီးဂျိုးဘိုင်ဒန်အထက်လွှတ်တော်ဘောကနေဒုတိယသမ္မတအဖြစ်တာဝန်ထမ်းဆောင်စဉ်ကာလအတွင်းကဆော်ရဆာရန်တွေဖြစ်တယ်လို့သူ့ရဲ့ရှင်နေကပြောပါတယ်။အဲဒီဆာရဆာရန်တွေထဲမှာဒုတိယသမ္မတအဖြစ်ရေးမှတ်ခဲ့တဲ့မှတ်စုတွေလည်းပါဝင်ပါတယ်။ရှာဖွေနေစမှာသမ္မတနဲ့သူဇနီးတို့ဟာအိမ်မှာမရှိကြဘဲဒလဝဲယားပြည်နယ်မှာပဲရှိတဲ့ရိုဟူဘုတ်ကမ်းခြေကိုရောက်ရှိနေကြပါတယ်။ဒီကမ်းခြေအိမ်ကိုလည်းသမ္မတဘိုင်ဒန်ရဲ့ကိုယ်ရေးရှင်တွေကရှာဖွေပြီးပါပြီ။တွေ့ရှိတဲ့ဆာရဆာရန်တွေကိုလည်းချက်ချင်းမော်ကော့တိုက်ကိုအနံ့ခဲ့ပြီးတရားရေးဌာနနဲ့ပူးပေါင်းဆော်ရနေကြောင်းကယ်လီဖိုးနီးယားကိုသွားခဲ့တဲ့ခရီးမှာကြာတာပရင်းနေကသမ္မတဘိုင်ဒန်ကပြောခဲ့ပါတယ်။အခုလိုတွေ့ရှိတာတွေကသမ္မတဘိုင်ဒန်ပြန်လည်အရွေးကောက်ခံနိုင်ဖို့အတွက်သူ့ရဲ့နိုင်ငံရေးကိုထိခိုက်နိုင်ပါတယ်ဒီနေ့ဇန်နဝါရီလ10ရက်နေ့ကလက်ရဆိုဆန္ဒပြသူတွေအုံကြွတာကိုတချို့တပ်တွေကဖွင့်ပြခဲ့တယ်လို့ပုပ်ပွင့်လင်းလင်းပြောပြတဲ့နောက်ဘရာဇီးလ်သမ္မတကဘရာဇီးလ်ကာကွယ်ရေးဦးစီးချုပ်ကိုစနေနေ့ကယာတုကဖယ်ရှားလိုက်ပါတယ်သမ္မတရူးစ်အင်နာစီယိုလူလာဒါဆယ်ဗာကဗိုလ်ချုပ်ကြီးဂျူလီယိုစီဇာဒီအရွန်ဒါကိုဖယ်ရှားလိုက်တယ်လို့ဘရာဇီးလ်လက်နက်ကိုင်တပ်ဖွဲ့တွေရဲ့တရားဝင် internet စာမျက်နှာကပြောပါတယ်။ကာကွယ်ရေးဦးစီးချုပ်နေရာကိုအရှိတောင်ပိုင်းဒေသစစ်တိုင်းမှုဗိုလ်ချုပ်ကြီးသိုမတ်မင်ဂွာရီဘာရီယိုပိုင်ဗာကိုခန့်ထားလိုက်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးသမ္မတကလူသိရှင်ကြားဘာမှမပြောပေမဲ့စနေညနေပိုင်းမှာကာကွယ်ရေးဝန်ကြီးဟိုဆေးမူစီယိုသမ္မတရုံးချီကဲရူကော့စတာနဲ့ကာကွယ်ရေးဦးစီးချုပ်အစ်တို့နဲ့စနေနေ့ညနေပိုင်းမှာသမ္မတကတွေ့ခဲ့ပါတယ်။သမ္မတထိပ်ပိုက်အကြီးအကဲတွေကြားမှာဂျန်နူလ၈ရဲ့အုံကြောက်မှုကြောင့်ယုံကြည်မှုပြပြခဲ့ရပြီးအပြောင်းလဲလိုအပ်နေတယ်လို့အစိုးရကဆုံးဖြတ်ခဲ့ကြောင်းကာကွယ်ဝင်ကြီးဂျိုဆင်းမူစီယိုကတွေ့ဆုံပွဲပြီးသတင်းတောက်တွေကိုပြောကြပါတယ်။ယခင်သမ္မတဂျာယာဘောဆိုနာရိုကိုထောက်ခံသူတွေကလွှတ်တော်သမ္မတအိမ်တော်နဲ့တခြားအစိုးရဆောက်အုံတွေကိုတင်ပိုက်ဖို့ကြိုးစားခဲ့ပြီးတဲ့နောက်သမ္မတလူလာကစစ်တပ်ကိုဝေဖန်ခဲ့တာပါ။အဲ့ဒီဖြစ်ရာကြောင့်ဘရာဇီးလ်နိုင်ငံမှာလက်ဝဲလက်ရာနိုင်ငံရေးအဖြစ်ကွဲပြားသွားခဲ့ရပါတယ်။
အတန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းထိုမီတာ19 kHz 1953ညာလိုင်းထိုမီတာ25 kHz 1783ညာလိုင်းထိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်တနင်္ဂနွေညာပဲသတင်းတွေကို VOA ကဆက်လက်ကြီးညာနေပါတယ် ကိုဗစ်ကင်းစင်ရေးမူဝါဒကိုအစိုးရကရုပ်သိမ်းလိုက်ပြီးတဲ့နောက်မိသားစုစုံစည်းဖျားကြောင်းငံတွေကိုလူတွေအုံလိုက်ကျင်းလိုက်သွာလာကြပြီးတရုတ်ပြည်အနက်မှနှစ်သိပ်ကူးပွဲကိုဆင်နွှဲနေကြပါတယ်။လွန်ခဲ့တဲ့3နှစ်ကကိုဗစ်ကာလစကတည်းကဆိုရင်ဒါဟာအကြီးမားဆုံးပွဲတော်လည်းဖြစ်ပါတယ်။ကိုဗစ်အကန့်အသတ်တွေဖြစ်လျှော့လိုက်ပြီးတဲ့နောက်လူတွေဟာမိသားစုနဲ့စုံစည်းကြဖို့ကိုယ့်ရက်ကိုယ့်ရွာကိုပထမဆုံးအခြေဖြစ်ပြန်လာနိုင်ကြတာပါ။မြန်မာနိုင်ငံမှာလည်းနှစ်သိပ်ကူးကြိုစနေနေ့မှာနိုင်ငံကကိုယ်စားလှယ်တွေကတရုတ်နှစ်သိပ်ကူးပွဲတော်ကိုကြိုဆိုလိုက်တယ်လို့စင်ဟွာသတင်းကဆိုပါတယ်။ဒီဘွဲကိုတရုတ်သားမှကြည်ော်စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ပါတယောက်ခက်ကြတယ်လို့စင်ဟွာကပြောပါတယ်။ The Global New Light of Myanmar သတင်းအင်တာနက်စာမျက်နှာမှာတော့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့ဇနီးတို့ဟာတရုတ်နှစ်သိပ်ကူးပွဲတော်အခမ်းအနားဖြင့်ကျင်းပခဲ့တဲ့ရန်ကုန်သူဝနအားကစားခွင့်ဘတ်စကော့ဘောဘောကိုကြည့်ရှုခဲ့ပြီးတဲ့နောက်ဆက်လက်ကျင်းပတဲ့ဖျော်ဖြေပွဲတွေကိုတယောက်ခက်တယ်လို့ဖော်ပြထားပါတယ်။တရုတ်နဲ့မြန်မာနိုင်ငံဟာပေါက်ဖော်ဆက်ဆံရေးရှိတယ်လို့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကသူ့ပိန်ခွန်းမှာပြောကြားခဲ့ပါတယ်။အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်မွန်ထရီပါ့ခ်မှာတရုတ်နှစ်သိပ်ကူးပွဲတော်ကျင်းပနေတော့ပြစ်ခတ်ခဲ့တဲ့အတွက်လူ၁၀ယောက်သေဆုံးသွားခဲ့တယ်လို့ Los Angeles ခရရဲဌာနကပြောပါတယ်။တင်းနဲ့ပြစ်သူဟာထွက်ပြေးလွတ်မြောက်သွားခဲ့ပြီးရဲကရှာဖွေဆဲဖြစ်ကြောင်းတနင်္ဂနွေနေ့အစောပိုင်းကရဲကပြောပါတယ်။ပြစ်ခတ်မှုကဒေသစံတော်ချိန်စနေနေ့ည10:00 လောက်မှာဖြစ်ခဲ့တာပါ။ဘာကြောင့်တိုက်ခိုက်ခဲ့တယ်ဆိုတာကိုတော့မသိရသေးပါဘူးလို့ရဲကဆိုပါတယ်။ဒဏ်ရာသွားကြတဲ့နောက်ထပ်လူ၁၀ယောက်ကိုတော့အနီးတစ်ဝိုက်ကဆေးရုံတွေကိုတင်ခဲ့ကြပါတယ်။အနည်းဆုံးတယောက်ကတော့စိုးရိမ်ရတဲ့အခြေအနေမှာရှိတယ်လို့ပြောပါတယ်။မွန်တရီပတ်က Los Angeles မြို့လယ်ကနေ7မိုင်ဝေးတဲ့မြို့ဖြစ်ပါတယ်။တရုတ်နှစ်သိကူပွဲတော်ကိုစောစောပိုင်းအချိန်ကလူတွေတောင်းချီလာခဲ့ကြပါတယ်။အဒီလိုဖြစ်ခဲ့တဲ့နေရာနာကစားသောက်ဆိုင်ပိုင်ရှင်တယောက်ကိုမင်းမြန်ရမှာသူ့ဆိုင်ထဲဝင်ပုန်းခွဲကြတဲ့လူတွေအပြောအရ17နှစ်နဲ့လူတယောက်ကိုအဲ့ဒီနေရာတဝိုက်မှာတွေ့ခဲ့ကြတယ်လို့ Los Angeles Times သတင်းစာကဆိုပါတယ်ခင်ဗျာ။လူသေးပြောက်ကြီးမားခဲ့တဲ့2002ခုနှစ်ဘာသာရေးအဒီကယုံတွေအတွင်းဝင်းကြီးချုပ်နိုရန်ဒာမိုဒီရဲ့အခမ်းအနားနဲ့ပတ်သက်တဲ့ BBC မှတ်တမ်းရုပ်ရှင်ကိုဗီဒီယိုနဲ့အင်တာနက်ပေါ်ကဗီဒီယိုကိုရှယ်ကြတဲ့လူမှုစာမျက်နှာကချိတ်ဆက် link တွေကိုလည်းအိန္ဒိယအစိုးရကပိတ်လိုက်ပါတယ်။အရေးပေါ်ဥပဒေကိုအသုံးပြုပြီးအစိုးရကပိတ်ပင်တာဖြစ်တယ်လို့အစိုးရရဲ့အကြံပေးကန်ချန်ဂုပ္တာကပြောပါတယ်။ YouTube နဲ့ Twitter တို့ကိုအစိုးရကအမိန့်ပေးခဲ့ကြပြီးလိုက်နာပါတယ်လို့သူကဆိုပါတယ်။ဒါပေမဲ့မိုဒီအတွက်မင်းကိုနဲ့မေကွန်းနဲ့အိန္ဒိယလိုအတိတ်ပဲရတဲ့ India the Modi question အမည်ရှိမှတ်တမ်းရုပ်ရှင်ဗီဒီယိုတဲကအစိပ်ပိုင်းတွေကိုတော့လူမှုစာမျက်နှာတွေပေါ်မှာတင်းငွေအထိတွေ့နေရဆဲဖြစ်တယ်လို့ AP သတင်းပြောပါတယ်ခင်ဗျာ
။နောက်ဆုံးရသတင်းတွေကိုဥတ္တမောင်တန်းချိန်ညာပေးခဲ့တာဖြစ်ပါတယ်။အခုကစပြီးတော့တွေးဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးတော့တော့မှာဖြစ်ပါတယ်။ရင်ဆုံးတော့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့အတိုင်းမင်ကန်နဲ့ VOA တီးတန့်တွေ့ဆုံမေးမြန်းခန်းကိုတင်ဆက်ပေးမှာဖြစ်ပါတယ်။သတင်းလုံးနောက်ခွင့်မရှိတဲ့မြန်မာနိုင်ငံမှာထင်ရှားတဲ့အတိုက်ခံတွေကိုအကျဉ်းချထားပြီးတော့အာနာသိန်းစစ်တပ်ကကျင်းပဖို့စီစဉ်နေတဲ့ရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတမှုရှိမှာမဟုတ်တဲ့အတွက်အမေရိကန်ကအသိမှတ်ပြုမှာမဟုတ်ဘူးဆိုတဲ့ရည်တည်ချက်ကိုအမေရိကန်နိုင်ငံသားရေးဌာနအတိုင်းမင်ကန်ပုတ်ကူကထက်လောင်းအတည်ပြုလိုက်ပါတယ်။မြန်မာစစ်တပ်ကိုရုရှားနိုင်ငံကထောက်ခံအားပေးတာတွေတိုးလှုပ်လာရင်အမေရိကန်အနေနဲ့မြန်မာပြည်သူတွေအပေါ်မှာကူညီနေတဲ့ကြိုးပမ်းမှုကိုနှစ်ဆတိုးအားပေးသွားမယ်လို့အမေရိကန်နိုင်ငံသားရေးဌာနတိုင်းမင်ငံပုတ်ကို Direct Show လေးကပြောလိုက်ပါတယ်။ဒေါက်ခင်စိုးဝင်းကတိုင်းမင်ငံပုတ်ကို Direct Show လေးကိုအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနမှာတည်တံ့တွေ့ဆုံမေးမြန်းထားပါတယ်ခင်ဗျာ
။ Good afternoon, Councillor.
Great to be with you. Thank you.
Yes, thank you very much for granting us this interview despite your busy schedule.
မြန်မာပါရှင်။ Yes. ဆရာကြီးရေအမေရိကန်တန်ကိုဂုလိုတွေ့ဆုံမေးမြန်းပြီးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင်။ပထမဆုံးအနေနဲ့အမေရိကန်နဲ့မြန်မာတန်တမာဆက်ဆံရေးအခြေအနေကိုမေးချင်ပါတယ်။အခုရန်ကုန်ကအမေရိကန်တန်ရုံးမှာတန်မကြီးအဆင့်မထားတော့ဘဲနဲ့ဒီနေ့ဆန်းကစပြီးတော့တန်ရုံးယာယီတော်ဝင်များအဆင့်ကိုရှော့ချလိုက်တော့တန်တမာဆက်ဆံရေးအဆင့်နှိမ့်လိုက်တယ်လို့များဖြစ်နေသလားလို့ပါ
။ The status of our relationship with the government of Burma is quite difficult.Because the US strongly condemns the coup.
လူငယ်တဲ့နှစ်နီးပါးကအာဏာသိမ်းခဲ့တာကိုအမေရိကန်ကပြင်းပြထန်ထန်ရှုတ်ချခဲ့တဲ့အတွက်မြန်မာအစိုးရနဲ့ကျွန်တော်တို့ဆက်ဆံရေးအနေအထားအတော်လေးအဆင်မပြေဖြစ်ခဲ့ပါတယ်။ရက်ဆက်ကြမ်းကြုတ်မှုတွေကျူးလွန်နေတဲ့စစ်အစိုးရလက်အောက်မှာဆင်းရဲဒုက္ခရောက်နေတဲ့မြန်မာပြည်သူတွေနဲ့ဆက်ဆံရေးကတော့တိတ်ခိုင်ပါပါတယ်။လက်ရှိအခက်အခဲတွေကိုကြော်လွှားပြီးမြန်မာနိုင်ငံကိုဒီမိုကရေစီလမ်းကြောင်းကိုပြန်လည်ရောက်ရှိအောင်ကူညီဆောင်ရွက်ပေးနိုင်ဖို့မြန်မာပြည်သူတွေအတွက်ပုံမူတောက်ပတဲ့အနာဂတ်ဆောင်ကျင်းပေးနိုင်အောင်အမေရိကန်ပြည်သူ့ကကတိပြုထားသလိုအင်ဒိုပစိဖိတ်ဒေသတစ်ခွင်ရှိကျွန်တော်တို့ရဲ့မဟာမိတ်တွေနဲ့လည်းပူးပေါင်းဆောင်ရွက်နေပါတယ
် In the President Biden recently signed the NDAA, the
National Defense Authorization Act. အမေရိကန်မကြာသေးခင်ကလက်မှတ်ရေးထိုးထားတဲ့ NDAA အမျိုးသားကာကွယ်ရေးအသုံးစီဥပဒေမှာပါတဲ့ Obama Act ဥပဒေဟာမြန်မာပြည်သူအများစုကမျှော်လင့်စောင့်စားခဲ့ကြတာဖြစ်ပါတယ်။ဒီဥပဒေကိုမြန်မာပြည်သူအများစုနဲ့အတူစစ်အာဏာရှင်စန့်ကျင်ရေးတော်လှန်ရေးအင်အားစုတွေကလည်းကြိုဆိုနေကြပါတယ်။ဒီ NUG, NUCC, PDF, CDM စတဲ့တော်လှန်ရေးအင်အားစုတွေနဲ့တိုင်းရင်းနဲ့နိုင်ငံအဖွဲ့အစည်းတွေအတွက်ကိုဒေါ်လာ136တန်းပံ့ပိုးမဲ့အစီအစဉ်ပေါ့နော်။အဲ့ဒီအစီအစဉ်ကိုထိရောက်အကျိုးရှိအောင်လို့အများဆုံးဘလို့အကောင့်ထဲပို့သားဖို့ရှိပါလိမ့်ရှင
်။ Well, first of all, we're already working and we have been working over the last several years to provide non-lethal assistance to
ပထမပြောချင်တာကတော့ဒီလိုအကူအညီတွေကိုကျွန်တော်တို့ပေးနေပါတယ်။မြန်မာနိုင်ငံထဲကဒီမိုကရေစီလိုလားတဲ့အတိုက်ခံတွေအတွက်လူသေးစေတဲ့လက်နက်မပါပဲအထောက်အကူတွေပေးနေတာလည်းနှစ်အတော်ကြာပါပြီ။ NUG မျိုးသားညီညွတ်ရေးအစိုးရနဲ့ရောတိုင်းရင်းသားအဖွဲ့အစည်းတချို့နဲ့ပါကျွန်တော်တို့ဆက်သွယ်ဆောင်ရွက်နေတာပါ။မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းကိုပြန်ရောက်ဖို့သူတို့ရဲ့စ조사မှုတွေအတွက်ကျွန်တော်တို့ဘယ်လိုအကူအညီပေးနိုင်မလဲဆိုတာတွေကိုဆွေးနွေးနေကြပါတယ်။မကြာသေးမီကမှလက်မှတ်ရေးထိုးလိုက်တဲ့မြန်မာနိုင်ငံအဥပဒေဟာသမ္မတဘိုင်ဒန်အစိုးရကမြန်မာပြည်သူတွေကိုအခိုင်အမာထောက်ခံနေတယ်ဆိုတာပြသလိုက်တာပါပဲ။ဒီဥပဒေပြဋ္ဌာန်းနိုင်ဖို့အတွက်ကွန်ကရစ်လွှတ်တော်နဲ့အနီးကပ်ဆောင်ရွက်ခဲ့ရပါတယ်။ပါတီကြီးနှစ်ရက်ဒီမိုကရက်နဲ့ရီပဘလစ်ကန်တူတကွပူးပေါင်းဆောင်ရွက်ကြပြီးနှစ်ဖက်စလုံးရဲ့နက်နက်နေနေထောက်ခံမှုကိုပြသနိုင်ခဲ့တဲ့လက္ခဏာတစ်ရပ်ဖြစ်ပါတယ်။အမေရိကန်ပြည်သူလူထုကမြန်မာပြည်သူပြည်သားတွေအတွက်ပံ့ပိုးကူညီမှုဖြစ်ပြီးစစ်ဆိုးရလုပ်နေတာတွေနဲ့ရပ်တည်ချက်နဲ့တော့စန့်ကျင်ဘက်ပါပဲ။
Yes, it's about $136 million, but it's compared to the US.
The Obama Act, ဥပဒေအရDemocracy အားစုတွေအတွက်ရန်ပုံငွေဒေါ်လာ136တန်းခွဲဝေချထားတာသိရပါတယ်။ဒါပေမဲ့ Ukraine ကိုအခု American ကပေးနေတဲ့အကူအညီတွေနဲ့စာလိုက်ရင်တော့မဖြစ်စလောက်သေးပဲပေါ့နော်။ဒါပေမဲ့တော်လှန်ရေးအဖွဲ့တွေအတွက်တင်မကပဲနဲ့ဆရာနာရှင်တွေရဲ့နှိမ့်ကမှုအောက်ကပြည်သူတွေအားလုံးအတွက်ကတော့အားတက်စရာစိတ်ဓာတ်မြင့်တင်ပြီးတဲ့ပံ့ပိုးမှုတွေလို့ပြောလို့ရနိုင်ပါတယ်နော်
။ Yes, absolutely. Yes. And I think it's important to note the Burma Act is not the sum total of everything we are doing for Burma.
မြန်မာနိုင်ငံဥပဒေ Burma Act တခုတည်းပဲမြန်မာပြည်အတွက်လုပ်ပေးနေတာမဟုတ်ဘူးဆိုတာမှတ်သားဖို့အရေးကြီးတယ်လို့ကျွန်တော်ထင်ပါတယ်။2019ခုနှစ်ကမြန်မာပြည်ရင်းပဋိပက္ခတွေနဲ့ဆက်နွယ်ပြီးဘေးဒုက္ခရောက်နေကြသူတွေအတွက်ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံကိုအမေရိကန်ကထောက်ပံ့ငွေဒေါ်လာ1ဘီလီယံနီးပါးထောက်ပံ့ပေးခဲ့ပါတယ်။မြန်မာပြည်သူပြည်သားတွေနဲ့ဒီမိုကရေစီလိုလားတဲ့အတိုက်ခံတွေကိုပံ့ပိုးပေးနိုင်တဲ့နည်းလမ်းတွေအတွက်လည်းဆက်လက်ပြီးစူးစမ်းသွားမှာဖြစ်ပါတယ်
။ Right. And regarding this the Bangladesh relationship
because Bangladesh is hosting Bangladesh နိုင်ငံနဲ့ဆက်ဆံရေးရတယ်အရေးကြီးပါတယ်။ Bangladesh ကတန်းနဲ့ချီတဲ့ရဟင်္ဂါဒုက္ခသည်တွေကိုတက်ခံပေးနေရတာပါ။တတိယဆက်ဆံဆိုသလိုပါပဲမကြလေးခင်ကတုန်းကလေအမေရိကန်မျိုးသားလူမျိုးရေးကောင်စီကိုယ်စားလှယ်အဖွဲ့ကဘင်္ဂလားဒေ့ရှ်မှာခိုးလုံနေကြတဲ့ဒီရိုဟင်ဂျာဒုက္ခသည်တွေကိုတောက်ရောက်တွေ့ဆုံခဲ့တာကိုသတင်းတွေမှာဖတ်လိုက်ရပါတယ်။မြန်မာအင်ဂျင်တွေဖြစ်တဲ့ဘင်္ဂလားဒေ့ရှ်၊အိန္ဒိယနဲ့ထိုင်းဘက်ကမြန်မာဘက်ကနေလေကြောင်းကနေကျူကျော်တာတွေလက်နဲ့ကြီးကြီးကြတဲ့သတင်းတွေလည်းထွက်နေပါတယ်။မြန်မာစစ်တပ်အနေနဲ့ PDF ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့ဒီတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေနဲ့တိုက်ခိုက်တဲ့နေရာမှာမြေပြင်အနေအထားမှာအနိုင်မတိုက်နိုင်တာကြောင့်မလို့လေကြောင်းကနေထိုးစစ်ဆင်နေတာလို့လည်းသုံးသပ်ကြပါတယ်။လေရင်မပြန်တမ်းရဆုံးတတ်မှတ်ဖို့လည်းတောင်းဆိုတမ်းနေကြရပါတယ်။ American အနေနဲ့ဒီလေရင်မပြန်တမ်းရဆုံးတတ်မှတ်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီနဲ့ညှိနှိုင်းဆောင်ရွက်နိုင်ဖို့ဖြစ်နိုင်ခြေရှိပါလားရှင့်။
Well, that's not something we're considering now. What we're trying to find is a way that we can peacefully resolve.
အခုကျွန်တော်တို့အဲ့ဒါကိုစဉ်းစားနေတာမဟုတ်ပါဘူး။ကျွန်တော်တို့စူးစမ်းရှာဖွေနေတာကမြန်မာပြည်တွင်းကအခြေအနေကိုငြင်းငြမ်းစွာဖြေရှင်းနိုင်မယ့်နည်းလမ်းပါ။မြန်မာစစ်ဆိုးရွားကိုအာဆီယံတွင်းအထူးအကျံအဖြစ်ဆက်လက်ရှိနေဖို့အဓိကအာဆီယံစည်းဝေးတွေမှာနိုင်ငံရေးကိုယ်စားလှယ်တွေကိုလက်မခံဖို့စတဲ့တချို့သောနည်းလမ်းတွေနဲ့အရေးယူနေတဲ့အာဆီယံရဲ့ချိုးဖောက်မှုတွေကိုအပြည့်အဝထောက်ခံပါတယ်။ဝါရှင်တန်မှာကျင်းပတဲ့အမေရိကန်အာဆီယံထိပ်သီးအစည်းအဝေးကိုသမ္မတဘိုင်ဒန်ကအင်ရှင်ဖြစ်လက်ခံကျင်းပတော့ကမြန်မာနေရာမှာထိုင်ကုန်အလို့တလုံးထားပြီးအာဆီယံခေါင်းဆောင်၉ယောက်နဲ့တွေ့ဆုံခဲ့ပါတယ်။ဘာဖြစ်လို့လဲဆိုတော့မြန်မာနိုင်ငံကိုအဲ့ဒီအစည်းအဝေးမှာနိုင်ငံရေးအရာပါဝင်ခွင့်မပြုခဲ့လို့ပါ။စစ်ဆိုးရလက်လွတ်ဆုံးရှုံးလိုက်ရတဲ့အခွင့်အရေးတရားလို့ကျွန်တော်တို့ယူဆပါတယ်။မြန်မာပြည်သူတွေဟာသူတို့အခြေခံအခွင့်အရေးအတွက်တတ်သိရှိရှိနဲ့ကိုယ့်ကြမှာကိုယ်ရွေးချယ်နိုင်ဖို့မမမမရက်တည်နေကြတာနေ့စဉ်နဲ့မြင်တွေ့နေရပါတယ်။စိတ်မကောင်းစရာကတော့စစ်တပ်ရဲ့ရက်ဆက်ကြမ်းကြုတ်မှုတွေကိုနေတိုင်းလိုလိုကျွန်တော်တို့မြင်တွေ့နေရတော့အဲ့ဒါကိုလက်ခံနေလို့မဖြစ်ပါဘူ
း Right and back to NDA the assistance to
okay.
you know including the
NDA Burma Act ဥပဒေကိုတစ်ချက်ပြန်ပြီးပြောပြစီနော်ဆိုပါစို့မြန်မာပြည်က Then again, Dolan Yuquiri would be non lethal assistant. The Deca Yelenem hope the Nibinari Kunime solution. You must die in Mahami today, Russia Ale, Otombian and Nebono. You must tago Kugan Kunai Mari. American are Ukraine or Selenet to see Kunini Rasaroli. Russia are Ukraine or Sabi Jujor of Yamasa Soya and Nibiro, Russia or Takangevare. Russia Sibu, Tamazon Takangere, says Soyago, Kunini Mari. Digesago, Bluton Daluyavanish.
I've seen over the last several years is the relationship between the junta and Moscow has only grown stronger.
ဒီကနေ့တွေ့ကျွန်တော်တို့မြင်တွေ့ရတာကဆစ်ဆိုးရနဲ့မော်စကိုကြားကဆက်ဆံရေးပိုအားကောင်းလာတာဖြစ်ပါတယ်။ရုရှားဟာဆစ်ဆိုးရကိုအကြီးအမားဆုံးထောက်ခံနေတာပါ။ဆစ်ဆိုးရကိုရုရှားကကြောတောက်နှောက်ခံပေးနေတာပါ။ကျွန်တော်တို့ပြင်းပြထန်တဲ့ရှုတ်ချပါတယ်။ရုရှားနိုင်ငံဟာနိုင်ငံကအတိုင်းဝိုင်းမှာမိတ်ဆွေအရန်နဲ့အနေထားမှာရှိပြီးဆစ်ဆိုးရဟာရုရှားအတွက်ပိုမိုယုံကြည်စိတ်ချရတဲ့မိတ်ဆွေတွေကတူဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်မကုန်ခင်မှာပဲကုလသမဂ္ဂလူမျိုးရေးကောင်စီကတဆင့်မြန်မာအရေးကိုကျွန်တော်တို့ဆက်ပြီးတွန်းအားပေးခဲ့ပါတယ်။အာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံအရေးကိုကုလသမဂ္ဂလူမျိုးရေးကောင်စီကပထမဆုံးအကြိမ်အရေးပါတဲ့ဆုံးဖြတ်ချက်တစ်ခုချမှတ်နိုင်ဖို့ကျွန်တော်တို့ရဲ့မိတ်ဖက်တွေနဲ့လက်တွဲလှုပ်ဆောင်နိုင်ခဲ့ပါတယ်။ဒီလိုနဲ့နှစ်နှစ်နီးပါးကြာချိန်မှာရုရှားကလူမျိုးရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုမကန့်ကွက်ဖဲမဲမပေးခဲ့နေခဲ့ပါတယ်။ကျွန်တော်တို့ကတချို့အရာတွေကိုပြီးမြောက်အောင်လှုပ်ဆောင်နိုင်တယ်ဆိုတာကိုလက်တွေ့ပြသနိုင်ခဲ့ပါတယ်။တကယ်တော့လက်တွေ့မှာရုရှားနဲ့ဆစ်ဆိုးရကအလွန်နှီးဆက်တာပါဒီတိုင်းဆက်ရှိနေလိမ့်မယ်လို့လည်းခံမှန်းရပါတယ်ဒါပေမဲ့ဒါကအချက်တဲကိုပြေလည်အောင်ဖြေရှင်းနိုင်ဖို့ဒေတာရင်းနဲ့ပြင်ပမှာရှိတဲ့ကျွန်တော်တို့ရဲ့စိတ်တူကိုယ်တူမဟာမိတ်တွေနဲ့လက်တွဲပြီးမြန်မာပြည်သူပြည်သားတွေကိုပံ့ပိုးကူညီဖို့ကြိုးပမ်းမှုတွေနှစ်ဆတိုးလာစီမှာဖြစ်ပါတယ်
Okay, and neighboring countries are very crucial. I mean,
sure. Okay, Myanmar nengan twat ka di Indonesia nengan nya tet yee chi ba de. Pi ka de cha da bari ni lo nga Myanmar sit kaung saung wa tain chi da sit u si chung ne yakhan ya ngapli kan chi ma twet song swin ni ka ja ba de. Ba ri swin ni de so ra wo ati cha ma ti ya de bi me lo le khan man lo ya da law paw no. Myanmar democracy yin a su ni yo naw dukha de ni ba thai nai nga me ma shi ni de kisa ri le pa nai ma de.မင်းကြီးပလင်ကန်ထိုင်းနိုင်ငံကိုမနှစ်ကသွားတော့ကအတိုင်းနိုင်ငံလည်းပါတယ်လေအဲ့မှာ NUG နဲ့တိုင်းရင်းနဲ့နိုင်ငံကိုယ်စားလှယ်အဖွဲ့တွေနဲ့တွေ့ဖို့စီစဉ်ထားပြီမယ်လို့ထိုင်းထောက်နိုင်ရေးအန်ဒီယေကိုကြောက်ပြီးတော့မတွေ့ဆုံနိုင်ခဲ့ဘူးလို့ကျွန်မကြားခဲ့ရပါတယ်ဆိုတော့ထိုင်းနိုင်ငံရဲ့အခမ်းအနားကိုဘယ်လိုများသုံးသပ်နေပါလဲရှင
် Well I mean Thailand shares a very very long border with Burma and is quite concerned about the spillover effects
ထိုင်းနိုင်ငံဟာမြန်မာနိုင်ငံနဲ့အလွန်ရှည်လျားတဲ့နယ်နိမိတ်ချင်းထိစပ်နေပြီးမြန်မာရေးတရားမှုနဲ့ပတ်သက်လို့အတော်လေးစိုးရိမ်မိတာပါ။ထိုင်းနိုင်ငံဟာအမေရိကန်အတွက်အရေးပါတဲ့မိတ်ဖက်နိုင်ငံဖြစ်ပြီးနှစ်ပေါင်းများစွာမြန်မာနိုင်ငံကဒုက္ခအကျပ်တဲကိုဖြေရှင်းပေးခဲ့တာဆယ်စုနှစ်များစွာကြာခဲ့ပါပြီ။ထိုင်းနိုင်ငံဟာအာဆီယံတွင်အဓိကကြတဲ့မိတ်ဖက်နိုင်ငံဖြစ်ပါတယ်။ဒါကြောင့်လည်းမြန်မာပြည်တွင်းကအခြေအနေကိုဖြေရှင်းဖို့စူးစမ်းရင်းနဲ့ထိုင်းမိတ်ဖက်တွေနဲ့အနီးကပ်ပူးပေါင်းဆောင်ရွက်ဖို့ကျွန်တော်တို့အစွမ်းကုန်စူးစမ်းနေပါတယ်။မြန်မာနိုင်ငံရဲ့အနာဂတ်နဲ့ပတ်သက်ပြီးတခြားအာဆီယံမိတ်ဖက်တွေနဲ့လည်းပူးပေါင်းလှုပ်ဆောင်နေပါတယ်။အာဏာသိမ်းနှစ်နှစ်ကြမှာအာဆီယံနိုင်ငံတွေခိုင်ခိုင်မာမာနဲ့စီးလုံးညီညွတ်မှုကိုထိန်းထားနိုင်တာမြင်တွေ့ရပြီးအာဆီယံနဲ့အမေရိကန်ပြောင်စုဩစတြေးလျ UK စတဲ့နိုင်ငံတွေကနိုင်ငံတွေကြားမှာမြန်မာပြည်ကိုလုံခြုံအေးချမ်းပြီးဒီမိုကရေစီလမ်းကြောင်းကိုပြန်ရအောင်ဝိုင်းပြီးတွန်းအားပေးနေကြပါတယ
် Yes and some of the Burmese refugees who passed the resettlement third
country မြန်မာဒုက္ခတဲ့တချို့တတိယနိုင်ငံတွေမှာအခြေချနေထိုင်ခွင့်ရထားပြီးတော့ထိုင်းနိုင်ငံမှာတောင်းတင်းနေတဲ့လူတွေထောင်ထဲချီရှိနေတယ်လို့ကြားရပါတယ်။ထိုင်းအာဏာပိုင်တွေကသူတို့ကိုထွက်ခွာခွင့်မပေးတဲ့အတွက်ကြောင့်မလို့တက်ဆိုင်ရာနိုင်ငံတွေကိုတော့အခက်အခဲတွေနဲ့ရင်ဆိုင်နေကြရတယ်လို့ဆိုပါတယ်။အမေရိကန်အနေနဲ့ညှိနှိုင်းပေးဖို့အလားအလာရှိပါလားရှင
်။ Thailand for many years has been a very close partner of ours on refugee issues. It's something
ကျွန်တော်ပြောနိုင်တာကထိုင်းနိုင်ငံဟာဒုက္ခတဲ့ရေးကိစ္စမှာကျွန်တော်တို့နဲ့အလွန်ရင်းနှီးတဲ့မိတ်ဖက်ဖြစ်ခဲ့တာနှစ်ပေါင်းများစွာကြာခဲ့ပါပြီ။ကျွန်တော်တို့အဆက်မပြတ်ပြောနေတဲ့ကိစ္စဖြစ်ပါတယ်။ပြီးခဲ့တဲ့နွေရာသီလကမြန်မာထိုင်းနယ်စပ်ကိုတွားရောက်လှေ့လာနိုင်ခဲ့ပါတယ်။ဒါကြောင့်ကျွန်တော်တို့အမြဲပြောနေတဲ့ကိစ္စဖြစ်ပြီးထိုင်းနိုင်ငံဟာအလွန်ရင်းနှီးပြီးအရေးပါတဲ့လှုပ်ဖော်ကိုင်ဘက်တွေလို့ပြောနိုင်ပါတယ
်။ My last question. Okay. The Secretary Blinken, you know, urged international community to reject the sham.
Okay, နောက်ဆုံးမျိုးမှာ American နိုင်ငံသားဝန်ကြီး Anthony Blinken ကနိုင်ငံတကာတိုင်းဝိုင်းနေနေ စစ်ကောင်စီကကျင်းပမဲ့ရွေးကောက်ပွဲကိုလက်မခံဘူးပြီးခဲ့တဲ့ဩဂတ်လကတိုက်တွန်းခဲ့ပါတယ်။အခုမြန်မာနိုင်ငံမှာလည်း January လကုန်ပိုင်းမှာကကလုံအစည်းအဝေးခေါ်ယူဖို့ရှိပြီးတော့ရွေးကောက်ပွဲကျင်းပဖို့အစီအစဉ်တွေထုတ်ပြန်နိုင်တယ်လို့ဒီစစ်ကောင်စီပြောခွင့်ရက VOA ကိုမကြားခင်ကပဲပြောထားပါတယ်။စစ်ကောင်စီကလုံးဝဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ဘယ်လိုများသုံးသပ်လို့ရပါလဲရှင့်။
Our position hasn't changed. These elections have no chance of being free and fair. It's a
ကျွန်တော်တို့အနေထားကပြောင်းလဲမရှိပါဘူး။ဒီရွေးကောက်ပွဲကလွတ်လပ်ပြီးတရားမျှတမှုရှိမယ့်အနေထားမဟုတ်ပါဘူး။စစ်ကောင်စီကသူတို့တရားဝင်ဖြစ်ရေးအတွက်စ조사နေတာသူတို့ခင်းတဲ့လမ်းကြောင်းဟာအဆင်ပြေတယ်ဆိုတာပြဖို့လုပ်နေတာကိုမြင်သာပါတယ်။ကျွန်တော်တို့အမြင်ကတိတ်ကိုရှင်းပါတယ်။လွတ်လပ်ပြီးတရားမျှတမှုရှိတယ်လို့သတ်မှတ်ထားတဲ့ရွေးကောက်ပွဲတစ်ခုဟာ2020နိုဝင်ဘာမှာကျင်းပခဲ့တယ်စစ်ကောင်စီကဒီရွေးကောက်ပွဲရလဒ်ကိုမကြိုက်ဘူး။ဒါကြောင့်2021ဖေဖော်ဝါရီ1ရက်မှာသူတို့အာဏာသိမ်းခဲ့တာပါ။အခုဆိုမြန်မာနိုင်ငံရဲ့တဝက်လောက်ကိုသူတို့ထိန်းချုပ်မထားနိုင်တဲ့အတွက်ဘယ်လိုလုပ်ပြီးရွေးကောက်ပွဲတွေကျင်းပမလဲတော့မသိပါဘူး။ထင်ရှားတဲ့အတိုက်ခံတိုင်းကိုထောင်ချထားပြီးလွတ်လပ်မျှတတဲ့ရွေးကောက်ပွဲကျင်းပဖို့ဆိုတာမဖြစ်နိုင်ပါဘူး။နောက်သတင်းလွတ်လပ်ခွင့်ကိုအမှောင်ချထားပြီးတပ်ဖြတ်မှုတွေကျူးလွန်နေတာပါ။ဒါကြောင့်တကယ်လို့သူတို့ကလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲလုပ်ဖို့စ조사နိုင်တဲ့ထောင်ကျွန်တော်တို့ကသူတို့အကြောင်းဆောင်နေတာတွေကိုမတိကျိုးကျုံလုပ်လို့မရပါဘူ
း။ Okay, thank you very much.
ကျေးဇူးများကြီးတင်ပါတယ်ရှင်
။ Great, thank you for
Okay, ကျေးဇူးများကြီးတင်ပါတယ
်။ American နိုင်ငံတိုင်းဝန်ကြီးဌာနရဲ့အတိုင်းမြင်ငံပုဂ္ဂိုလ် Derek Hulley ကိုဒေါက်ခင်ဆွန်းကအသီးသန့်တွေ့ဆုံမေးမြန်းခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့မြန်မာဒီမိုကရေစီရဲ့အစီအစဉ်ကိုတင်ဆက်ပေးမှာပါ။ဒီတစ်ပတ်မှာတော့အာဆီယံအလဲကျဥက္ကဋ္ဌအင်ဒိုနီးရှားနဲ့မြန်မာအကြက်တဲ့အပြောင်းလဲအလားလာကိုတင်ပြပေးမှာဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံအနေနဲ့သူ့ရင်အာဆီယံအလဲကျဥက္ကဋ္ဌတွေဖြစ်တဲ့ကမ္ဘောဒီးယားနဲ့ဘရူနိုင်းလက်ထက်ကလေးကရှိနေတဲ့မြန်မာအကြက်တဲကိုဘယ်လိုကင်တွယ်ဖြေရှင်းမလဲ။ဒီနေ့အတွင်းရွေးကောက်ပွဲကျင်းပမယ်လို့စစ်ကောင်စီချပြထားတဲ့လမ်းကြောင်းကိုအင်ဒိုနီးရှားဘက်ကဘယ်လိုတုံ့ပြန်မှုရှိမလဲ။မြန်မာနိုင်ငံမှာစစ်အာဏာသိမ်းထားတာနဲ့ကြာမြင့်လာပြီးမဲ့ပဋိပက္ခတွေဖြစ်ရှင်းနိုင်ခြင်းမရှိတဲ့အခြေအနေဟာအာဆီယံနိုင်ငံအစိုးရတွေရဲ့မြန်မာပေါ်သဘောထားဘလို့အပြောင်းလဲဖြစ်စေသလဲပြီးခဲ့တဲ့သတင်းပတ်တွေအတွင်းအင်ဒိုနီးရှားနဲ့မလေးရှားနိုင်ငံတွေကိုတွားရောက်ပြီးတော့နိုင်ငံသားရေးဝန်ကြီးဌာနတွေကအရာရှိတွေနဲ့တွေ့ဆုံခဲ့တဲ့ဗြိတိန်ခြေဆိုင်မြန်မာလူခွင့်ရေးကွန်ရက်မှုဆောင်ညင်ကြားရေးမှုလည်းဖြစ်မြန်မာနိုင်ငံလုံးဆိုင်ရာမွတ်စလင်လူမျိုးများအတိုင်းမြင်ငံကော်မတီရဲ့ပြောခွင့်ရဦးကျော်ဝင်းကိုမတ်အင်ဂျင်နိုင်ကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာဒီမိုကရေစီရေးရာအစီအစဉ်ကနေကြိုဆိုပါရစေကျမအင်ဂျင်နိုင်ပါဒီတစ်ပတ်အတွက်တော့အာဆီယံအလဲကျဥက္ကဋ္ဌဖြစ်လာတဲ့အင်ဒိုနီးရှားနိုင်ငံကနေမြန်မာအရေးကင်တွယ်တဲ့နေရာမှာဘလို့အခက်အခဲတွေရှိမလဲဘလို့စိန်ခေါ်မှုတွေရှိမလဲဆိုတာတွေနဲ့ပတ်သက်ပြီးတော့ဒီဒီတဲ့အခြေဆိုင်မြမလူခွေရေးကိုရဲ့အမှုဆောင်ညွှန်ကြားရေးမှူးဖြစ်တဲ့ဥကျော်ဝင်းကိုကျမဆက်သွယ်မေးမြန်းထားပါတယ်ဥကျော်ဝင်းဟာဒီမြမနိုင်ငံလုံးဆိုင်ရာမွတ်စလင်လူမျိုးများအတိုင်းပင်ခံကော်မတီရဲ့ပြောရေးဆိုခွင့်ရှိသူလည်းဖြစ်ပါတယ်မင်္ဂလာပါကိုကျော်ဝင်
းဟုတ်ကဲ့မင်္ဂလာပါဟု
တ်ကဲ့ကိုကျော်ဝင်းကအခုမကြသေးခင်ကပဲဒီအင်ဒိုနီးရှားနဲ့မလေးရှားနိုင်ငံတို့တွားရောက်ပြီးတော့ဒီမြန်မာနိုင်ငံနဲ့ပတ်သက်လို့အာဆီယံရဲ့အခမ်းအနားပေါ့အထူးသဖြင့်အင်ဒိုနီးရှားကအာဆီယံဥက္ကဋ္ဌဖြစ်လာတဲ့ခါကျတော့သူတို့ခုဘောနော်လက်ရှိဒီမိုကရေစီရဲ့တိုက်ပွဲဝင်နေတဲ့အုပ်စုတွေအမျိုးသားညီညွတ်ရေးအစိုးရတို့ဘာလို့နဲ့ကြာသူတို့ဆွေးနွေးတဲ့သဘောထားမျိုးကိုဒီကိုကျော်ဝင်းညွန့်နဲ့တွေ့ဆုံတဲ့နေရာမှာပြောတာမျိုးရှိလားရှင
်သူတို့ကအားလုံးနဲ့စကားပြောတယ်ဘယ်သူနဲ့မဆိုစကားပြောမှာပေါ့နော်ဆိုတော့ဘယ်သူနဲ့ဆိုစကားပြောမယ်ဆိုရင်မှကျွန်တော်တို့ဘက်ကထောက်ပြတာတော့ဘသူမဆိုဆိုတဲ့နေရာမှာကျွန်တော်တို့ဘက်ကတော့ဘသူမဆိုဆိုတာမရှိဘူးကျွန်တော်တို့ဆိုတာကတော့မြန်မာပြည်ရဲ့ဒီစန့်ကျင်ဒီဟိုစစ်တပ်ကိုစန့်ကျင်နေတဲ့ဒီတော်လိုင်းရဲ့အုပ်စုတွေအားလုံးမှာကတော့ရည်တည်ချက်ကတော့စစ်တပ်နဲ့စကောင်းပြုံရာဇဝတ်သားတွေဖြစ်တယ်သူတို့ကတော့တရားစီရင်ရမယ်ဒီတရားစီရင်ပြီးတဲ့ပြီဆိုရင်တော့ဒါကျွန်တော်တို့ပြောသင့်ပြောထားတဲ့ဒီနေ့စကားပြောအောင်ဒါပေမဲ့ဒီလူတွေနဲ့တော့ကျွန်တော်ဘလို့မှဆွေးနွေးနိုင်စစ်စစ်ညီနိုင်လို့လည်းမရသလိုဒါသူတို့ကရာဇဝတ်သားတွေဖြစ်တယ်သူတို့အပြစ်တစ်ခုမပေးဘဲနဲ့တရားစီရင်မှုမရှိဘဲနဲ့ကျွန်တော်တို့ဒီလူတွေနဲ့စကားပြောခြင်းကကျွန်တော်တို့အတွက်မှထောင်နဲ့တောင်းနဲ့ကြီးအသက်ပေးအသက်ဆုံးလိုက်ရတဲ့ကိုတိုင်းလူပြည်သားတွေအတွက်မတရားမှုပြုတယ်လို့ဖြစ်သွားမယ်။နောက်သူတို့ကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေကိုလည်းဘယ်ကောင်းဆောင်တောင်မှခွင့်လွှတ်လို့မရဘူး။ဒါကဒီခွင့်လွှတ်တာလည်းတော်တော်လေးဒါမှားရင်းတယ်လို့ကျွန်တော်ပြောလို့ရတယ်ပေါ့နော်
။သူကအဲ့တော့ NUG နဲ့အခုဒီအင်ဒိုနီးရှားအစိုးရတို့ကိုဘတ်ကဟိုတွေ့ဆုံဆွေးနွေးတဲ့အပိုင်းတွေရောရှိလာပြီလားရှင်။
NUG နဲ့သူတို့တဲ့တော်အစကတည်းကထိပ်တွေ့မှုတွေရှိခဲ့တယ်ပေါ့နော်ဥပမာ2021ကတည်းကသူတို့ထိပ်တွေ့မှုတွေရှိတယ်လို့ကျွန်တော်တို့သိရတယ်နောက်ဒီ ဟိုဘယ်လိုပြောမလဲဆိုတော့ကျွန်တော်တို့ဒီဘက်ကလည်းဟိုအလုံးတိုက်တော့ပါတယ်ကျွန်တော်တို့ကဟိုအယူဂျီနဲ့ပေါ့တိုင်းသားအဖွဲ့တွေနဲ့ပေါ့ထိပြဖို့လိုအပ်တယ်အလုံးရဲ့စကားလေးအတောင်နားထောင်ဖို့လိုအပ်တယ်ဘာလို့လဲဆိုတော့စစ်တပ်ကတို့တို့စီကိုအမြဲတမ်းလို့စာပို့နေတယ်သတင်းတွေပေးနေတယ်ကျွန်တော်တို့တွေကအကြမ်းဖက်တွေဖြစ်တယ်ရာဇဝတ်သားတွေဖြစ်တယ်ဒီလူတွေနဲ့မပတ်သက်ရဘူးဆိုပြီးတို့တို့အမြဲတမ်းပရက်ရှာပေးတယ်ဆိုတော့တို့တွေကတော့ဒါကိုကောင်းကောင်းနားလည်တာပေါ့ဒါစစ်တပ်ကဟိုစစ်တပ်ဆိုတာပဲတကယ်ဟိုဘာမှပြောဟိုရာဇဝတ်မှုကျူးလွန်နေတာပေါ့နော်တိုင်းသားအဖွဲ့တွေဒီပဲတော်လိုင်းတက်တယ်ဆိုတာကဒါခုကနေတဲ့အနေထားပဲရှိတယ်ဆိုတော့တို့ကောင်းကောင်းနားလည်ကြတယ်
အဲ့တော့ဒီလိုစစ်ကောင်စီကအခုဒီအင်ဒိုနီးရှားလိုဘာလို့ပေါ့နော်အာဆီယံကိုလည်းသူတို့သဘောထားထုတ်ပြန်ထားတာရှိတယ်အခုဆိုရင်ဒီအာဆီယံဥက္ကဋ္ဌဖြစ်လာတဲ့အင်ဒိုနီးရှားနိုင်ငံရဲ့မြန်မာအပေါ်ကြီးညာချက်နဲ့ပတ်သက်ပြီးသူတို့တုံ့ပြန်ချက်မှာလည်းဟိုသူတို့တတ်မှတ်ထားတဲ့ဒီအကြမ်းဖက်အုပ်စုတွေတရားမဝင်အဖွဲ့တွေအဲ့ဒါတွေနဲ့တွေ့ဆုံဆွေးနွေးတာမျိုးတွေမလုပ်ဖို့ပေါ့နော်ဒါကဟိုအာဆီယံရဲ့ပုံဟိုဟိုအာဆီယံရဲ့ဒီချမှတ်ထားတဲ့ဟိုဟာပေါ့principal senior secretary အရာပေါ့လေဒါမျိုးတွေနဲ့မလုပ်ဖို့ဆိုပြီးသူတို့တိုက်တွန်းတောင်းဆိုထားတာလည်းရှိတော့ဒီစစ်ကောင်စီအတွက်ကဒီလိုဟိုသူ့ကိုစန့်ကျင်တဲ့เนาะအခုဒီမိုကရေစီရေးတိုက်ပွဲဝင်နေတဲ့အမျိုးသားညီညွတ်ရေးအစိုးရတို့လိုဟိုတိုင်းဒေသလက်နက်ကိုင်ဖွဲ့တွေနဲ့အာဆီယံကတွဲဆုံဆွေးနွေးလာမှာသူတို့ဘက်ကဘာကြောင့်စိုးရိမ်နေရတယ်ရှင
်ဒီလိုပြအာဆီယံကအခုနောက်ပိုင်းမှာဒါတရားသုံးသပ်မယ်ဆိုရင်အာဆီယံမှာကမ်တစ်ခုရှိတယ်တွေ့ရပါဘောเนาะကမ်တစ်ခုကတော့ဟိုဘာခေါ်လဲဆိုရင်ဒီအနောက်နိုင်ငံဘက်ကိုယိမ်းနေဒီမိုကရက်တစ်ကိုယိမ်းနေအဖွဲ့တွေပေါ့เนาะဒါကတော့ဒီထိုင်းပါဝင်ထိုင်းဆိုတာကတော့သူခြံခွတ်ထိုင်းတဲ့နေသားမှရှိတယ်လောလောဆယ်နေသားတော့เนาะတကယ်ဒီဘက်မှာပြည်ပြည်သားရက်တည်နေတာဆိုရင်မလေးရှားရှိတယ်အင်ဒိုနီးရှားရှိတယ်စင်ကာပူရှိတယ်ဘရူနိုင်းရှိမှာပေါ့ဘရူနိုင်းဆိုတာလည်းသူနိုင်ငံသေးတဲ့ပုံမှာသူတို့ရဲ့မူဝါဒလည်းတစ်ခါလေကျတော့တိတ်အားမရှိဘူးเนาะတကယ် mainly အဓိကပြောရမယ်ဆိုရင်တော့မလေးရှားနဲ့အင်ဒိုနီးရှားပေါ့နော်ဒီနိုင်ငံတော်တော်လေးအင်အားကြီးမားတယ်ဒီအာဆီယံမှာသူတို့ရဲ့ဟိုဩဇာတက်ရောက်တယ်ပေါ့နော်ဆိုတော့သူတို့တွေကလည်းနိုင်ငံတကာဆက်ဆံရေးမှာတရုတ်နဲ့ကောရုရှားနဲ့ကောအမေရိကန်ဥစုတွေနဲ့ကောသူတို့အဆင်ပြေကြတယ်ဆိုတော့သူတို့တွေအဆင်ပြေမှုပုံမှာကျွန်တော်တို့ရဲ့ဒေါ်လာရင်းအင်အားတွေကဒါကိုတိကျအသုံးချဖို့လိုအပ်တယ်အာဆီယံရဲ့ဒီ၅ချက်သဘောတူညီချက်ကဟိုဒါသူတို့ consensus ဖြစ်တဲ့အားလုံးသဘောတူကြတယ်အားလုံးသဘောတူညီတဲ့ဒီသဘောတူညီချက်ကိုစစ်တပ်ကမလိုက်နာတဲ့ပုံမှာအာဆီယံရဲ့ဆက်ဆံရေးကပို့ပြီးတော့တင်းကျလာတယ်တင်းမာလာတယ်ဆိုတော့ဒီမှာတစ်ခုသတိပြုမိတာပါလဲဆိုတော့ဟို non interference ဆိုတဲ့နေထားကမရှိတော့ပါဆင်မှာဒါမှပြည်နဲ့ပတ်သက်လာရင်ဒါလို့ကပါဝင်ပတ်သက်ရတော့မယ်ဆိုတဲ့အနေထားဖြစ်လာရင်ဘာလို့လဲဆိုတော့ဒီနိုင်ငံတွေကိုဖြစ်လာတဲ့အကျိုးသက်ရောက်မှုဟာဟိုအနေထားတစ်ခုကိုကျော်သွားပြီဟိုမလေးရှားနိုင်ငံရောက်နေဒုက္ခတွေဒီထိုင်းဘက်ကိုရောက်လာတဲ့ဒုက္ခတွေဒီအင်ဒိုနီးရှားဘက်ကိုရောက်လာတဲ့ဒုက္ခတွေနဲ့ပတ်သက်လာရင်အဲ့ဒီနိုင်ငံတွေရဲ့ရည်ရည်ချက်ကပြောင်းလဲလာပြီသူတို့ကပို့ပြီးတော့ခက်ပါပို့ပြီးတော့ဟိုပြင်းထန်လာပြီပေါ့နော်ဆိုတော့အဲ့ဒီတစ်ခုအပြင်ကိုကျွန်တော်တစ်ခုဟိုထပ်ပြီးတော့ဒီမှာแชร์လုပ်ချင်တာကတော့ဒီပြီးခဲ့တဲ့6ရက်နေ့ January ကအာဆီယံနိုင်ငံရဲ့ဒီဥက္ကဋ္ဌရာထူးကိုမလေးရှားဟိုအင်ဒိုနီးရှားယူတဲ့ဟိုအတိမဟိုဟိုဖြစ်တဲ့ပုံမှာဒီမလေးရှားနိုင်ငံမလေးရှားဝန်ကြီးချုပ်ကနေပြီးတော့ကိုယ်တိုင်လာရောက်ပြီးတော့သူတွေ့ဆုံခဲ့တယ်ပေါ့နော်အင်ဒိုနီးရှားသမ္မတနဲ့အဲဒီတွေ့ဆုံတဲ့အချိန်မှာသူတို့ရဲ့ဆွေးနွေးခဲ့တဲ့အချက်အလက်တွေခုကျွန်တော်ပြလိုက်ရတာကတော့ဒီမြန်မာပြည်နဲ့မြန်မာပြည်အရင်းနဲ့ပတ်သက်လာရင်ဒီအာဆီယံနဲ့၅ချက်ကိုသူတို့အဓိကစံထားမယ်ဒါကိုစစ်တပ်ကမလိုက်နာသေးဘူးစစ်ဒီအတိမပြုမှုဆိုတာဟောဒီလက်ခံနေဆိုတာမရှိမှာမဟုတ်ဘူးဒါပေမဲ့ဒီထဲမှာတော်တော်အရေးကြီးတဲ့ချက်ချက်ကပါလဲဆိုတော့စစ်တပ်ဆိုတာကလက်ရှိအခုထိလည်းသူ့ရဲ့အာဏာသိမ်းတဲ့ကြိုးပမ်းမှုဟာမအောင်မြင်သေးဘူးဆိုတာဒါရှင်းထင်ရှားတယ်။ဘာကြောင့်ထင်ရှားလဲလို့ပြောရမယ်ဆိုရင်သူ့ဘယ်နိုင်ငံကမှအတိမပြုသေးဘူး။ဆိုတော့ဒီအတိမပြုတက်ခံထားတဲ့ဒီ NUG ဆိုရကလည်းလက်ရှိနိုင်ငံကမှအတိမပြုခံထားရပြီမဲ့လေ။ဒါပေမဲ့ဒါ Democratically elected လုပ်ထားတယ်ဆိုတော့ဘာလို့မှငြင်းပယ်လို့မရဘူး။ဆိုတော့အဲ့ဒီပုံမှာဒီစစ်တပ်ရဲ့ဟိုလောမမှုစူးစားတဲ့အရာကလည်းမအောင်မြင်သေးဘူးလို့ဒီမှာကျွန်တော်တို့ကပြောလို့ရတယ်။အဲ့တော့ဒီဟာကိုခုတောက်ပူဖို့အတွက်ကတော့ဒီဟိုရွေးကောက်ပွဲတစ်ခုသူလောက်ရလိမ့်မယ်။ဆိုဒီရွေးကောက်ပွဲကလည်းဒီနိုင်ငံနဲ့လက်ခံမှုမရှိဘူးဆိုတော့ကျွန်တော်တို့ပုံမှန်လည်းပြောလိုက်ရတယ်။
အဲ့တော့နိုင်ငံတစ်နိုင်ငံမှာအပြောင်းလဲလုပ်မယ်ဆိုလို့ရှိရင်ရွေးကောက်ပွဲဆိုတာလုပ်ကြရတယ်ပေါ့လေ။ဆိုတော့အခုစစ်ကောင်စီချပြလာတဲ့ရွေးကောက်ပွဲကိုကြတော့အခုဒီအာဆီယံတို့အခုအင်ဒိုနီးရှားပေါ့နော်အဲဒီအာဆီယံနိုင်ငံတွေနေတဲ့လက်မခံဘူးဆိုတာဘာကြောင့်လဲရှင်
ဆိုတော့ဒီမှာဟိုဘာခေါ်လဲဆိုတော့ဒီစစ်တပ်ရဲ့ဒီလုပ်ရက်ပုံမှာနိုင်ငံတကာရဲ့တုံ့ပြန်မှုတစ်ခုဆိုတော့ရှိတယ်ပေါ့နော် ဆိုတော့စစ်တပ်ကမလို့ရင်သူတို့မကြိုက်အာဏာသိမ်းမယ်ပြီးရင်ပြန်ရွေးကောက်ဖို့ဒါရွေးကောက်ဖို့နောက်တူဖြစ်မယ်ဆိုတော့ဒီရွေးကောက်ပွဲရဲ့ဟို credibility မရှိတော့ဘူးပြောမှာပေါ့နော်ဒီမှာဒီရွေးကောက်ပွဲဒီလိုမျိုးစစ်တပ်ကအကယ်တည်းလောက်ကနေလုပ်မယ်ဆိုရင်ပေါ့ဆိုတော့ရွေးကောက်ပွဲတစ်ခုကိုရလကိုသူတို့ဟိုသူတို့စိတ်တိုင်းမဟုတ်စိတ်တိုင်းမကြတဲ့ပုံမှာသူတို့ဒါကိုဟိုဝင်နောက်ဆက်ပြီးတော့အာဏာသိမ်းခဲ့တဲ့စစ်တီရာဇဝတ်သားအုပ်စုတစုဟာဘယ်လိုလုပ်ပြီးတော့သူတို့ဒီနေနဲ့ကျင်းပတဲ့ရွေးကောက်ပွဲဟာတည်ဝင်ဖြစ်နိုင်ပါမလဲဆိုတဲ့မေးခွန်းကမေးစရာဖြစ်လာတယ်ဆိုတော့ဟိုစစ်တပ်ကအာဏာသိမ်းထားအာဏာသိမ်းမှုကြိုးပမ်းနေသည်ဖြင့်အဲ့ဒီကြားထဲကနေပြီးတော့သူတို့လှုပ်လာတဲ့ရွေးကောက်ပွဲဆိုတာကလည်းဒီအာဏာသိမ်းမှုကိုအထောက်အပံ့ပြုဖို့သာလျင်ဖြစ်တယ်ဆိုတာကဒါကောင်းကောင်းသဘောပေါက်တယ်လို့ပါဆိုတော့ဒီဟာကိုသူနိုင်ငံတကာဘယ်လိုမှလက်ခံမှာမဟုတ်ဘူးဆိုတော့ရှင်းတယ
်ကျမနဲ့ဒီမြန်မာတာမတ်ကြီးကုလသမဂ္ဂဆိုင်ရာမြန်မာတာမတ်ကြီးဦးကျော်မိုးထွန်းနဲ့အဲဒီတွေ့ဆုံမေးမြန်းခံမှာတော့လည်းသူအဓိကပြောသွားတာကဒီကုလသမဂ္ဂလုံခြုံရေးကောင်စီကမြမအရေးပထမဆုံးချိန်ဆုံးဖြတ်ချက်လုံခြုံရေးကောင်စီမှာချမှတ်ခဲ့ရတဲ့အကြောင်းအရာလေးဒီအာဆီယံဖွဲ့ဝင်နိုင်ငံတွေပေါ့အထူးသဖြင့်အင်ဒိုနီးရှားမလေးရှားတို့စင်ကာပူတို့ရဲ့တောင်းဆိုချက်တွေဖိအားပေးမှုတွေကြောင့်ပါတယ်ဆိုတော့အဲ့တော့ရှင်းဆက်ပြီးတော့ကောဒီအခုအင်ဒိုနီးရှားနိုင်ငံကအာဆီယံဥက္ကဋ္ဌဖြစ်လာတဲ့အချိန်မှာမြမနိုင်ငံအပြောင်းလဲမှာသူ့ရဲ့အခန်းကဏ္ဍဘယ်လောက်ထိအရေးကြီးမယ်လို့မြင်နေရှင်
ဟုတ်ဒီဒီဒီစကားမပြောခင်ကျွန်တော်အင်ဒိုနီးရှားရဲ့ background တစ်ချက်ကျွန်တော်ကြည့်ဖို့လိုတယ်။အင်ဒိုနီးရှားနိုင်ငံဆိုတာကလည်းတစ်ချိန်ဗမာပြည်လိုပဲစစ်တပ်ရဲ့အာဏာအုပ်ချုပ်မှုလက်အောက်မှာရှင်သန်လာခဲ့ရတဲ့နိုင်ငံတစ်နိုင်ငံဖြစ်တယ်။အဲ့ဒီနိုင်ငံအဲ့ဒီလိုအနေထားကနေပြီးတော့ယုံထွက်လာခဲ့ပြီးတော့ယနေ့ဒီမိုကရက်တစ်နိုင်ငံတစ်နိုင်ငံဖြစ်မြောက်လာတဲ့အထိသူတို့ရောက်လာတယ်။သူတို့နိုင်ငံမှာလည်းအဲ့လိုမျိုးလူမျိုးလုံးသဖက်မှုတွေဖြစ်ခဲ့တယ်။လူမျိုးတစ်ခုစုတစ်ခုစုပြဿနာတွေဖြစ်ခဲ့တယ်။ဒီအပြောင်းလဲတစ်ခုကိုရင်ဆိုင်ပြီးတော့သူတို့ရောက်လာတဲ့ပုံမှာသူတို့တွေကမြန်မာပြည်ကိုအဲ့လိုအမြင်နဲ့လာနေကြတယ်။ဒါပြမြန်မာပြည်မှာကြတော့ကျွန်တော်အဲ့လိုမျိုးမဟုတ်တော့ဘူး။စစ်တပ်ဘူကရှင်းပြောလို့ရှိရင်အင်ဒိုနီးရှားစစ်တပ်ကမျိုးချင်းစိတဲ့တိုင်းပြည်ချင်းစိတ်အများကြီးရှိတယ်လို့ပြောရမှာပေါ့နော်။စေတနာမှန်နေပေါ့တိုင်းပြည်ပေါ်မှာသူစေတနာမှန်နေ။သူ့ရဲ့အုပ်ချုပ်မှုသူ့ရဲ့ထိန်းချုပ်မှုကိုတဖြည်းဖြည်းသူတို့လက်လျှော့သွားတယ်။ဟိုတိုက်ဟိုအယတအဆွေအဖြစ်သူတို့အပြက်ပြောင်းအမိပြက်ပြောင်းလဲသွားတယ်။ဒါပေမဲ့ကျွန်တော်မြန်မာပြည်မှာကြတော့စစ်တပ်ကအဲ့လိုမျိုးမဟုတ်ဘူးလေ။ဟိုအထက်ပိုင်းနေကြတော့သူကစီးပွားကောင်းကောင်းလုပ်တယ်။သူတို့သားသမီးတွေဆိုရင်တကယ်ကဘာကျော်ကျောင်းနေမှာကျောင်းကျောင်းတက်တယ်စားကောင်းတော့ကောင်းနေစားကြတယ်အစင်းစင်းမင်းမင်းတို့နေထိုင်ကြတယ်လက်အောင်ငယ်သားတွေအောက်ချိမှာပြန်ကြည့်လိုက်ဘယ်လိုနေထားရလဲဟိုပတ်စံတောင်းစားတဲ့ဘွားတွေတိတ်မသားဘူးတို့နေထိုင်နေရတဲ့ဘွားတွေဟုတ်ပြီလားဆိုတော့အင်ဒိုနီးရှားနိုင်ငံမှာပြီးတော့မတူတဲ့ဟာဒီအချက်ကအဓိကဖြစ်တယ်ဆိုတော့အင်ဒိုနီးရှားနိုင်ငံကမလေးရှားနိုင်ငံကတော့ဒီမှာရှိဒီမိုကရက်တစ်နိုင်ငံတွေပေါ့အာဆီယံကသူတို့ကဘာတစ်ခုသူတို့သွားစိုးရိမ်သွားလဲဆိုတော့အကယ်လို့သာမြန်မာပြည်ကဒါလည်းစစ်အာဏာသိမ်းတာတို့အဲ့လိုဒီမိုကရက်တစ်ကိုဖြိုလဲမဲ့နီးစနစ်တွေအဲ့ဟိုနိုင်ငံကြီးဟိုလောရက်ဒီဖြစ်လာပြီဆိုရင်ဒါတခြားနိုင်ငံတွေအတွက်လည်းအန္တရာယ်ဆိုတာမြင်လာပြီတို့ကတော့ကျွန်တော်တို့မြင်သလောက်ပြန်အင်းမလေးရှားနိုင်ငံမှာဆိုရင်ဒီ50-60 နှစ်အတွင်းမှာအစိုးရအပြောင်းလဲတွေတော်တော်လေးဖြစ်ခဲ့တယ်ဒါပေမဲ့ကျွန်တော်တို့စစ်ကားတကြီးမှလမ်းမမှမတွေ့ခဲ့ရဘူးဟုတ်ပြီအင်ဒိုနီးရှားမှာဆိုလဲရွေးကောက်ပွဲတွေဖြစ်တယ်မြို့မြို့နိုင်ငံအပြောင်းလဲတွေဖြစ်တယ်တို့မှလည်းဒါမျိုးတွေမဖြစ်တော့ဘူးဆိုတော့လက်ရှိမြန်မာပြည်မှာကြတော့ပြန်ကြည့်မယ်ဆိုရင်စစ်တပ်ကနေရာတကာမှာပါဝင်နေအလုံးစုချဲ့လဲတယ်သူဘာကိုဘန်းပြပြီးချဲ့လဲတယ်ဆိုတော့လူမျိုးရေးဘာသာရေးကိုဘန်းပြပြီးချဲ့တယ်ဒါပေမဲ့တကယ်ကြပြင်ကြည့်လိုက်မယ်ဆိုရင်သူတို့တတ်တာပြတ်တာဘယ်သူ့ကိုအဓိကတတ်နေလဲလူမျိုးလူနည်းစုတွေကိုတတ်တာဖြတ်တာတွေရှိနေလို့ကိုယ်လူမျိုးတွေလည်းသူတို့တတ်နေတာပဲဆိုတော့သူကတကယ်အဓိကသူ့အာဏာကိုထိခိုက်လာမယ်ဆိုရင်ဘယ်သူမှသူတို့တတ်ပြန်ဖြတ်မှာပဲဆိုတော့အဲ့ဒီလိုအနေထားမျိုးရှိတဲ့ဟိုအတွေးခေါ်ရှိတဲ့ဒီစစ်တပ်ကိုဘယ်နိုင်ငံကမှဘယ်သူတို့ရဲ့ပုံမှန်ကျင်နိုင်ငံမှာရှိတာမလို့လားဘူးသူတို့နိုင်ငံရဲ့လုံခြုံရေးအတွက်လည်းအင်တာမကြောက်စရာကောင်းတဲ့အနေထားတစ်ခုရှိလာပြီဆိုတော့သူတို့နားလည်လာဘူးဆိုတော့ဒီပုံမှာဟိုကျွန်တော်မြင်လာတော့မြန်မာပြည်ရဲ့အခြေအနေမပြောင်းလဲလာသည်ဖြင့်ဒီလိုမျိုးစစ်တပ်ကအနေထားဟိုအနေရပြုနေတဲ့အနေထားရှိနေသည်ဒီနိုင်ငံတွေကတော့ဟိုသူတို့ရဲ့တည်ချက်ပြောင်းလဲလာမှာတော့မဟုတ
်ဘူး။ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကိုကျော်ဝင်းအခုလိုအချိန်ပေးပြီးတော့ VOE မြန်မာပိုင်းကမြေးတာတွေကိုဖြေကြားပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။မြန်မာဒီမိုကရေစီရေးရာအစီအစဉ်ကိုနားဆင်ကြည့်ရှုကြတဲ့အတွက်လည်းကျေးဇူးတင်ပါတယ်။ကျွန်မအင်ဂျင်နိုင်ပါ
ဒီမိုကရေစီရဲ့အစီအစဉ်ကိုမိုက်အင်ဂျင်နိုင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ
VOE အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် VOE မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voeburmese ဖြစ်ပါတယ်
ဒီအမေရိကန်တန်ကနေ2023ခုနှစ် January 22ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းနံပါတ်19 25 32နဲ့လိုင်းနံပါတ်190တို့ကနေဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့တနင်္ဂနွေနေ့ညပိုင်းပုံမှန်တင်ဆက်နေကြပတ်စဉ်ကဏ္ဍတွေကိုတင်ဆက်ခင်ပါ။ရင်းညာရင်နဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြချင်ပါတယ်။ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေထဲကရင်းညာဒုက္ခသည်တွေကိုကာကွယ်စောင့်ရှောက်ပေးဖို့တာဝန်ပေးထားတဲ့ဘင်္ဂလားဒေ့ရှ်အထူးတပ်ဖွဲ့ဝင်တွေကဒုက္ခသည်တွေကိုဖမ်းဆီးငွေကြေးမှုတွေနဲ့ညှဉ်းပန်းနှိပ်စက်နေတယ်လို့ HRW လူခွင့်ရေးစောင့်ကြည့်အဖွဲ့ကပြောဆိုလိုက်ပါတယ်။မြန်မာပြည်ကနေသက်ဘေးအန္တရာယ်ဆိုရရလို့ဘေးလွရကိုတိမ်းရှောင်ပြေးခဲ့ရတဲ့ရင်းညာတွေအတွက်စခန်းတွေထဲလူကုန်ကူးမှုမွေးစေဝါးရောင်းဝယ်မှုနဲ့အစာကျန်းဖတ်အဖွဲ့ရဲ့တိုက်ခိုက်မှုပါဝင်ဒုစရိုက်ရာဇဝတ်ဂိုင်းတွေရဲ့အန္တရာယ်တွေနဲ့ရောအခုလိုလုံခြုံရေးတပ်ဖွဲ့ဝင်တချို့ရဲ့မတရားဆောင်ရွက်မှုတွေကိုပါနေ့စဉ်ရင်ဆိုင်နေကြရတဲ့အတွက်ဒုက္ခသည်တွေအတွက်ဒီတက်လုံခြုံကောင်းမွန်တဲ့လုံခြုံရေးစနစ်တွေအသက်အာမခံချက်ပေးနိုင်အောင်ဆောင်ရွက်ပေးပါလို့ကုလသမဂ္ဂပါဝင်နိုင်ငံကနဲ့သက်ဆိုင်ရာတာဝန်ရှိသူတွေကိုတောင်းဆိုလိုက်ကြပါတယ်။အကြောင်းဆုံးကိုတော့ရင်ဂျာဒုက္ခသည်တွေရဲ့ဒီအကြောင်းဆုံးကိုတော့မတ်စုမုံကဆက်သွယ်မေးမြန်းတင်ပြထားပါတယ်ခင်ဗျာ။
မြန်မာပြည်ကနေအသက်ဘေးအန္တရာယ်ကနေဆိုရင်ရလို့ဘေးလွရာကိုတိမ်းရှောင်ပြေးခဲ့ရတဲ့တိမ်းနဲ့ချီတဲ့ရိုဟင်ဂျာတွေကိုအကာအကွယ်ပေးဖို့တာဝန်ပေးထားတဲ့ဘင်္ဂလားဒေ့ရှ်အထူးရဲတပ်ဖွဲ့ဝင်တွေဟာငွေညှစ်တာအနှောက်ယှက်ပေးတာမလိုအပ်ဘဲနဲ့ဖမ်းဆီးပြီးတော့နှိပ်စက်ညှဉ်းပန်းအနိုင်ကျင့်မှုတွေလုပ်နေပါတယ်လို့ HRW လူခွေစောင့်ကြည့်ရေးအဖွဲ့ကြီးကဒီသတင်းပတ်ထဲ January 18ရက်နေ့ရက်စွဲနဲ့သတင်းထုတ်ပြန်လိုက်ပါတယ်။အရင်လုံးကရိုဟင်ဂျာဒုက္ခသည်တွေအတွက်လုံခြုံရေးကိုဘင်္ဂလားဒေ့ရှ်စစ်တပ်ကလုံခြုံရေးတာဝန်ယူပေးခဲ့တာပါ။နောက်ပိုင်းမှာတော့ဘင်္ဂလားဒေ့ရှ်ရဲတပ်ဖွဲ့ ABBN ကနေတာဝန်ယူခဲ့ပါတယ်။2020ခုနှစ်ကနေစပြီးတော့စခန်းလုံခြုံရေးအတွက်တာဝန်ယူခဲ့တဲ့အချိန်ကနေစပြီးတော့ဒီလိုနှိပ်စက်အနိုင်ကျင့်မှုတွေကပုံမှန်လိုဖြစ်နေတာလို့စာနာမှုဆိုင်ရာအကူအညီပေးရေးဝန်ထမ်းတွေနဲ့ဒုက္ခသည်တွေက HRW ကိုပြောပါတယ်။အခုလိုမျိုးဒုက္ခသည်စခန်းနေတဲ့ဒုက္ခသည်တွေအခက်အခဲတွေနဲ့ရင်ဆိုင်နေရတဲ့အခြေအနေကိုကုလသမဂ္ဂပါဝင်နိုင်ငံတကာအဖွဲ့အစည်းတာဝန်ရှိတဲ့သူတွေထံကိုဒုက္ခသည်တွေကအကြောင်းကြားတိုင်ကြားပေမဲ့ထိရောက်တဲ့ရေးယူစုံစမ်းမှုမရှိဘူးလို့ဒုက္ခသည်တွေကပြောပါတယ်။ရိုဟင်ဂျာဒုက္ခသည်စခန်းတွေထဲမှာနေဆာဒူဝနေစဉ်ဖြတ်သန်းမှုတွေကြောင့်အသွာအလာအကန့်အသတ်အတားအဆီးတွေနဲ့နေထိုင်နေရတဲ့ဒုက္ခသည်တွေဟာပြဿနာမျိုးစုံအခက်အခဲမျိုးစုံနောက်အိမ်တွင်းကြမ်းမတ်မှုအပါအဝင်လူကုန်ကူးမှုမျိုးရည်စေဝါရောင်းဝယ်မှုအာစာကျန်းဖတ်ဖွဲ့ရဲ့တိုက်ခိုက်မှုအပါအဝင်ဒုစရိုက်ရာဇဝတ်ခိုင်းနေတဲ့အန္တရာယ်တွေနဲ့လည်းနေ့စဉ်ရင်ဆိုင်နေကြရပါတယ်။ဒုက္ခသည်တွေကိုချိန်းချောက်ပြီးတော့ငွေညှစ်တာအနိုင်ကျင့်တာအပြင်အမျိုးသမီးငယ်လေးတွေကိုပါနှုတ်အမူအရာနဲ့မဖွဲမရထိပါဆော်ကားတာမျိုးတွေအထီတောင်ရှိပါတယ်လို့အမည်မဖော်လိုတဲ့ဒုက္ခသည်ကပြောပါတယ်
။ UNHCR ကိုတင်ပြတာအဲသူတို့ကတေးဆုံးပါသူတို့ကိုဒုက္ခသည်တွေကတင်ပြတာလည်းရှိတယ်ဒါပေမဲ့ဘာမှပြောင်းလဲလာတာမရှိဘူးဒီ APBN ဆိုတဲ့ရေတဲရင်ကအဲသူတို့ကမန်တကယ်လူတဲမှုကမန်တကယ်ရှုလွင်တဲ့လူတွေပြီးတော့မူရိုက်စေဝါမန်တကယ်လုပ်တဲ့လူတွေနဲ့ကြတော့သူတို့နဲ့ရင်ကိုလိုပါပဲပြီးမရှိတဲ့လူတွေကသူတို့နဲ့မချင်နဲ့ပို့ဆိုလို့ဆိုရင်အဲ့ဒီလူတွေကိုဟောလူတဲမှုမှာပါတယ်ဒီလူတဲမှုမှာပါတယ်မူရိုက်စေဝါမှာပါတယ်ဆိုပြီးတော့မူရိုက်စေဝါတွေယူပြီးတော့တနေ့တလဲနဲ့လဲယူပြီးအဲ့လိုလောက်တာလည်းရှိတယ်အဲ့လိုလည်းရှိတယ်ပြီးတော့စကင်အဝင်အတွဲလောက်တာရှင်မှာလည်းငွေရက်တာလည်းရှိတယ်ပြီးတော့ပူလို့ပါတော့ကျွန်တော်ခိုင်တော့ရင်အဲ့ဒီပူကိုစစ်စဲတယ်စစ်စစ်ပြီးတော့မကန်ဆွဲဆဲပြီးတော့ငွေရိုက်တာရင်းမင်းနဲ့ဆက်တာရှင်းချက်ပြီးတော့ငွေအဲ့လိုရှိတယ်ပြီးတော့မြို့သမီးတွေစုလို့ဆိုရင်လည်းပဲအဲနောအမွာယာအရာစော်လကောင်းပြီးတော့မပွေမယာပြီးတော့စားတပင်းသူတို့ abuse တွေလောက်တာရှိတယ်harassment လို့ sexual harassment လို့ဘာညာသူတို့နှဲစင်လောက်တယ
်အခုလိုမျိုးဒုက္ခသည်စခန်းတွေထဲမှာလုံခြုံရေးတာဝန်ခံရဲတပ်ဖွဲ့ဝင်တချို့ ਨੇ ကန့်တာဝန်ခံဒီဘက်ကအာဂရီလိုက်စားမှုငွေညှစ်မှုတွေ ਨੇ လုံခြုံရေးပိုင်းရော့ရဲနေတဲ့ဒုက္ခသည်တွေလက်ရှိရင်ဆိုင်နေရတဲ့အခြေအနေကိုလည်းဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းကရိုဟင်ဂျာဒုက္ခသည်ဦးစောလွင်ကသူ့အတွေ့အကြုံနဲ့ရှင်းပြီးတော့ရှင်းပြပါတယ
်။တော့ APBN ရေးတွေကိုကျွန်တော်တို့ကဘယ်လိုနှိပ်စက်တယ်ဆိုတာကိုကျွန်တော်နည်းနည်းရှင်းပြရှင်းပါတယ်။နံပါတ်1ကျွန်တော်တို့ဟိုစာစခန်းတိုင်းမှာကျွန်တော်တို့ဘလောက်အလိုက်အဲ့ဒါ APBN ရေးဆိုတော့ကျွန်တော်တို့ဆောင်ပွဲထွက်လာခဲ့တာ။ဒါပေမဲ့ကျွန်တော်တို့ကနေပြီးတော့သူတို့ကိုဆောင်ပစ်နေရတာ။သူတို့ကနေပြီးတော့ဟိုမှာဖမ်းပြီးတော့ဟိုမှာငွေရေးဖတ်ဆန်တွေရေးတယ်9000 4000 2000 3000 5000 အဲ့လိုပဲရတဲ့မွေးရည်ဆေးဝါးရောင်းတဲ့လူတွေရှိတယ်သူတို့ကိုတွားပြီးတော့ဖမ်းတယ်ဖမ်းပြီးတော့သူတို့စီကပတ်စံပေးယူတယ်အခဲမာစီတွေကောင်းဆောင်တွေတီးတာနဲ့သူတို့လည်းပါညီးပြီးသူတို့အရာတွေလောက်တယ်
ရိုဟင်ဂျာဒုက္ခသည်စခန်းပေါင်း34ကန့်နဲ့ဘာဆန်ချာကျွန်း နောက်ပြီးတော့မြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့နိုင်ငံကြားနယ်စပ်မှာရှိတဲ့ဇီရိုလိုင်းစခန်းစတဲ့နေရာတွေမှာလုံခြုံရေးအဆင့်ဆင့်တာဝန်ယူထားတဲ့အခြေအနေကိုအမိမဖော်လို့တဲ့ဒုက္ခတွေကပဲအခုလိုဆက်ရှင်းပြပါတယ
်။ကျွန်တော် cause ဘာသာကရင်မဆိုရင်အတန်တော့ရုပ်ပြီးတော့စစ်တပ်ကသူတို့ကယ်ဆယ်ရနေနဲ့သူတို့ယာယီတင်ပြတာရှိတယ်။ပြီးတော့ရေးတွေဆိုရင်လည်းဥကီယာရေးစခန်း Technaf ရေးစခန်းရှိတယ်။အဲ့ဒီရေးစခန်းကပဲကျွန်တော်ကိုခိုင်တွေ့တာပါ။အဲ့နောက်ပိုင်းမှာဒီစစ်တပ်ကလည်းရောက်တင်လိုက်တာရှိတယ်။ယူနီရှာရဲ့ရင်ပုံဝင်နဲ့ဟို APVN ရေးတင်းစုပြီးတော့ခြားပြတာရှိတယ်။အဲ့ဒီ APVN ရေးတင်းကပဲကျွန်တော်တို့ကိုအဲလုံခြုံရေးတာဝန်ယူပေးတာပါ
။အခုလိုလုံခြုံရေးကိုတာဝန်ယူပေးထားတဲ့လုံခြုံရေးရဲတပ်ဖွဲ့ဝင်တွေကိုနိုင်ကသူတို့ကျူးလွန်နေတဲ့ကိစ္စတွေကိုတပ်ဆိုင်သူတွေကစုံစမ်းစစ်ဆေးပြီးတော့တာဝန်ရှိတဲ့သူတွေကိုအရေးယူပေးဖို့ HRW အာရှဒေသဆိုင်ရာသူတွေတီရှင်နာဘူချနာကလည်းတိုက်တွန်းပြောဆိုထားပါတယ်။ဒုက္ခသည်တွေဘက်ကတော့ထိရောက်တဲ့စုံစမ်းစစ်ဆေးမှုတွေနဲ့လက်တွေ့ကြတဲ့လုံခြုံရေးအစီအမံတွေစီမံဆောင်ရွက်ပေးပါလို့တောင်းဆိုပါတယ
်။ DAPBN ရဲ့လော်ရီတွေကို UN နဲ့ UN နဲ့ဘင်္ဂလားဒေ့ရှ်အစိုးရနဲ့ပူးပေါင်းပြီးတော့မတရားမှုတွေပြစ်မလောင်လောက်ပွားရေးရှုဖို့မှုတွေပြစ်မလောင်ဒါရိုက်ဒီဒုက္ခသည်တွေရအသင်တွေကိုတွန်းလဲရအောင်လို့ရင်ပူပြီးတော့ခေါင်းမှာပါ
။အသက်အနည်းကနေဆိုရင်ရလို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ခြမ်းကိုအသက်လူပြေးရှောင်ခဲ့ရတဲ့သိန်းနဲ့ချီတဲ့ရိုဟင်ဂျာတွေအတွက်စားနပ်ရိက္ခာနေစရာကျန်းမာရေးဆောင်ရှောက်မှုတွေကိုအင်ရှင်ဘင်္ဂလားဒေ့ရှ်နိုင်ငံကနေတာဝန်ယူပြီးတော့ကုလသမဂ္ဂပါဝင်နိုင်ငံတကာအဖွဲ့အစည်းတွေရဲ့အကူအညီထောက်ပံ့နေတဲ့တာဝန်ယူဖြည့်ရှင်ပေးနေတာဖြစ်ပါတယ်။အထူးသဖြင့်ရိုဟင်ဂျာတို့လုံခြုံရေးအာမခံချက်ပေးနိုင်မှုအတွက်ကိုလည်းလုံခြုံရေးအစီအမံလေးနဲ့ဆောင်ရွက်ပေးနေတာဖြစ်ပါတယ်။ဒုက္ခသည်တွေရဲ့နေ့စဉ်လုံခြုံရေးကချင်းချောက်တဲ့အန္တရာယ်တွေနဲ့ရင်ဆိုင်နေရတာလည်းဖြစ်ပါတယ်ရှင်။
ပတ်စုံမပြောပြသွားတာဖြစ်ပါတယ်အခုကစပြီးတော့ပတ်စင်ကဏ္ဍတွေကိုတင်ဆက်ပေးတော့မှာဖြစ်ပြီးတော့အရင်ဆုံးတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုထုတ်လွှင့်ပေးပါပါဆရာနာသိမ့်ပြီးနောက်ပိုင်းမြန်မာနိုင်ငံရဲ့စီးပွားရေးနိုင်ငံရေးလုံခြုံရေးအခြေအနေတွေကြောင့်ပြည်တွင်းအလုပ်ကိုင်ခွင်လန်းနေနည်းပါးလာတာမျိုးပြည်ပထွက်အလုပ်လုပ်သူများလာပါတယ်ဒီလိုများလာတာနဲ့အများလူကုန်ကူးမှုတွေဂျုံပြူမှုတွေနဲ့နိုင်ငံဖြတ်ကျော်လိမ့်လည်တာတွေလည်းပိုလို့တိုးလာနေတာပါကမ္ဘာမြန်မာမီဒီယာမြင်ကွင်းသုံးသပ်ချက်ကိုတော့စောင်းပါရှင်ပြည်တွင်းနိုင်တဲ့သူအလိမ်မာကတင်ဆက်ပေးထားပါတယ်ခင်ဗျာ
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေတောကြောင်တွေလက်ခမောင်းခတ်ခွင့်ရနေတဲ့စစ်ကောင်စီလက်အောက်ပြည်ပအလုပ်ကင်တဲ့လူကုန်ကူးမှုအခြေအနေတွေကိုတင်ပြပြီးတော့မှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါလက်တလောမြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးနဲ့လုံခြုံရေးအခြေအနေတွေကြောင်းပြည်ပထွက်ပြီးအလုပ်လုပ်လို့သူတွေပိုများလာတာတွေ့ရပါတယ်အထူးသဖြင့်2021 February 1ရက်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းပြည်တွင်းမှာကုန်စည်နှုန်းတွေတက်စီးပွားရေးအခြေအနေတွေကလည်းပုံမူကျတဲလာကအလုပ်ကင်ခွင့်လန်းတွေလည်းနှဲပါလာနေပါတယ်ဒီလိုအခြေအနေတွေကြောင့်မြန်မာလူသမားတွေဟာတရားဝင်ရောတရားမဝင်ပါရရနီးနဲ့ပြည်ပကိုထွက်ခွာနေကြပါတယ်အလုပ်ကင်တွေကလည်းမျိုးစုံပါပဲအများစုကတော့ညာနာအားထက်ကာယအားစိုက်ထုတ်ရတဲ့အလုပ်တွေလုပ်ကြရတာပါအဲ့ဒီအထက်မှာအိမ်အကူအလုပ်ကိုလုပ်ကြရတဲ့မြန်မာမျိုးသမီးတွေလည်းအပါအဝင်ဖြစ်ပါတယ်ယဉ်ကျေးမှုမတူဘာသာစကားကွဲပြားတဲ့ရေချားမြေချားမှာတွားအလုပ်လုပ်ကြရတာဖြစ်တဲ့အတွက်မသေးချာမရေရာတဲ့စွန့်စားမှုတွေနဲ့လည်းကြုံတွေ့ကြရပါတယ်။ဇန်နဝါရီလ9ရက်နေ့ VOE သတင်းမှာမြမအိမ်ကူကိုနှိပ်စက်တပ်ဖြတ်ခဲ့တဲ့စင်ကာပူအိမ်ရှင်အမျိုးသမီးကိုထောင်ဒဏ်14နှစ်အပြစ်ပေးတဲ့သတင်းဖော်ပြထားတာတွေ့ရပါတယ်။အသက်24နှစ်အရွယ်မြမအိမ်ကူမပြန်ဝိုက်ဒွန်ကိုအိမ်ရှင်စင်ကာပူသားအမိနှစ်ယောက်ကရိုက်နဲ့ကန်ကြောက်တာတွေ့ရပစ္စည်းတွေနဲ့ပြစ်ပေါက်တာအစာမကျွေးပဲထားတာစတဲ့နှီးပေါင်းစုံနဲ့နှိပ်စက်တာမျိုးတေဆုံးချိန်မှာပေါင်90တာရှိတယ်လို့ VOA သတင်းမှာဖော်ပြထားပါတယ်စင်ကာပူတရားရုံးကတော့အိမ်ရှင်မျိုးသမီးကိုထောင်ဒဏ်14နှစ်နဲ့အိမ်ရှင်ရဲ့သမီးဖြစ်သူကိုထောင်ဒဏ်နှစ်30ချမှတ်ခဲ့ပါတယ
် RFA သတင်းဌာနကလည်း RS တော်ဘွားများပြည်တော်စု UAE နိုင်ငံဒူဘိုင်းမှာအလုပ်ရှာဖွေပေးတဲ့အေဂျင့်တွေနဲ့နှိပ်စက်တဲ့အင်ရှင်တွေစီကနေထွက်ပြေးလာကြပြီးဒုက္ခရောက်နေတဲ့မြန်မာအိမ်အကူအမျိုးသမီး6ယောက်နဲ့တွေ့ဆုံမေးမြန်းထားတဲ့သတင်းတစ်ပုဒ်ကို2022ခုနှစ်ဒီဇင်ဘာလ22ရက်နေ့ကဖော်ပြခဲ့ပါတယ်။အဲ့ဒီအမျိုးသမီးတွေဟာမကွေးတိုင်းဂံကောနဲ့စေတုတ်တရာရှမ်းပြည်မြောက်ပိုင်းလာရှို အေယာဝတီတိုင်းကျုံပြောချင်းပြည်နယ်ဖလန်းနယ်ပဲခူးတိုင်းကဝါမြို့နယ်တွေကဖြစ်ပါတယ် IFA မေးမြန်းတဲ့အထက်မှာမကွေးတိုင်းကံကောမြို့နယ်ကအသက်24နှစ်အရွယ်မတ်သိန်းကြီးစုလည်းပါဝင်ပါတယ်မတ်သိန်းကြီးစုဟာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းကံကောဒေသမှာစစ်ဘေးရှောင်ပိုးရတဲ့ဒုက္ခရောက်နေလို့နိုင်ငံသားကိုအလုလုဖို့ထွက်ခွာလာခဲ့တဲ့အကြောင်းဒူဘိုင်းကိုလာနိုင်ဖို့အတွက်ငွေတရာကိုတစ်လ40ဒိုနဲ့ငွေ16သိန်းချေယူခဲ့ရကြောင်းမနက်6နာရီကနေည17နာရီထိအလုလုရကြောင်းတနေ့အတွင်းမှာအေဂျင့်၄ဦးလက်ကနေအိမ်ငါးအိမ်မှာပြောင်းရွှေ့အလုလုခဲ့ရကြောင်းနောက်ဆုံးအလုလုခဲ့ရတဲ့အိမ်မှာထမင်းတနေ့တနက်သားစားခဲ့ရကြောင်းနဲ့အလုကနေထွက်ပြေးလာတဲ့အတွက်ပတ်စပို့တင်ထားတဲ့အေဂျင်စီကနေမြန်မာငွေကျပ်သိန်း90နဲ့ပြန်ရွေးယူခဲ့ရကြောင်းတရားရုံးမှာအမှုဖွင့်ခံထားရတဲ့အတွက်နောက်ထပ်အလုရဖို့လည်းမလွယ်ကြောင်းတွေ့ဆုံမေးမြန်းကမှမတ်သိန်းကြီးဆိုကပြောကြားခဲ့ပါတယ
် RF တွေ့ဆုံမေးမြန်းကမှပါဝင်တဲ့အိမ်ကူအမျိုးသမီး6ယောက်ထဲမှာပကိုးတိုင်းကဝကမတ်နွယ်ကတော့ RFA ကသတင်းပါလာပြီးနောက်မှာမြန်မာနိုင်ငံလူကုန်ကူးမှုတိုက်ဖျက်ရေးအဖွဲ့ကရဲအယားရှိတယောက်နဲ့အဆက်အသွယ်ရတယ်။အဲဒီနောက်စော်ရီမြန်မာစစ်ကောင်စီတန်ယုံကလည်းဆက်သွယ်လာခဲ့ပေမဲ့အခုထိတော့ဘာမှမထူးခြားသေးဘူးလို့ပြောပါတယ်။အခုလိုပြည်ပနိုင်ငံတွေမှာအလौကန်အစင်မပြေဒုက္ခရောက်နေကြတဲ့မြန်မာအလौသမားတွေကိုကူညီဖြည့်ရှင်းပေးမဲ့အကာအကွယ်ပေးမဲ့အဖွဲ့အစည်းတွေလိုအပ်နေပါတယ်။ပြည်ပနိုင်ငံတွေမှာရှိတဲ့မြန်မာတန်ယုံတွေအနေနဲ့လည်းမိမိတို့နိုင်ငံသားတွေရဲ့အရေးကိစ္စတွေကိုအလေးထားဖြေရှင်းပေးဖို့အကာအကွယ်ပေးဖို့လိုအပ်ပါတယ်ထို့အတူပြည်တွင်းမှာရှိတဲ့အလောက်ကန်ရှာဖွေရေးကုမ္ပဏီတွေကိုဥပဒေတွေနဲ့အညီစနစ်တကျဖြစ်အောင်လှုပ်ဆောင်ဖို့ကြီးကြပ်သင့်တယ်လို့ဥပဒေဖောက်ဖျက်ကျူးလွန်တဲ့ကုမ္ပဏီတွေကိုလည်းထိထိရောက်ရောက်အရေးယူဖို့လိုအပ်ပါတယ်ဒါပေမဲ့လည်းအခုအချိန်မှာအဲ့ဓာတွေကိုမျှော်လင့်လို့မရနိုင်ပါဘူးဒါကြောင့်လဲဆိုတော့အာဏာသိမ်းစစ်ကောင်စီလက်အောက်မှာမြန်မာနိုင်ငံဟာဒီမိုကရေစီနဲ့လူအခွင့်အရေးတွေစိတ်သုံးနေပြီးမီဒီယာလွတ်လပ်ခွင့်လည်းမရှိတရားဥပဒေစိုးမိုးရေးလည်းကင်းမဲ့နေလို့ပါပဲ
ကချင်ပြည်နယ်မှာအသိပညာပေးမှုတွေလှုပ်ဆောင်နေတဲ့အရက်ဖတ်အဖွဲ့အစည်းတစ်ခုရဲ့ဒါရိုက်တာအမျိုးသမီးတူကသူ့အတွေ့အကြုံကိုပြောပြပါဗျ။အဲဒီကနေနယ်ဆက်ဖြတ်ပြီးအိနီးစင်းနိုင်ငံတွေမှာအလုတ်သွားလောက်ကြမဲ့အမျိုးသမီးတွေကိုသွားတွေ့ပြီးလူကုန်ကူးခံရနိုင်တဲ့အခြေအနေတွေကိုပြောပြသတိပေးတဲ့အခါအမျိုးသမီးငယ်တဦးကအန်တီရဲ့ဒီမာနေတော့လဲဘယ်နေ့အဖမ်းခံဘယ်နေ့အသက်ခံရမလဲမသိပါဘူးဘယ်နေ့အိမ်မီးရှို့ခံရမလဲစိုးရိမ်နေရတာဟိုမှာအဆင်မပြေလို့ဒုက္ခရောက်ခြင်းလဲရောက်ပါစေတော့သမီးတို့ဘဝတွေကတေမထူနေမထူတွေပါလို့ပြန်ပြောတယ်လို့ဆိုပါတယ
်ဒီလိုအခြေအနေတွေကြောင့်လဲကမ္ဘာလုံခြုံရေးကိုချင်းကြောက်နေတဲ့မြန်မာနိုင်ငံတွင်းကကြီးထွားလာနေသောရာဇဝမှုကျူးလွန်ရာဇုံများဆိုတဲ့စာတမ်းတစ်ခုကိုအမေရိကန်ပြည်ထောင်စုငြိမ်းချမ်းရေး Institute USIP က2022နိုဝင်ဘာလ9ရက်နေ့ကထုတ်ပြန်ခဲ့ပါတယ်။အဲ့ဒီစာတမ်းကတရားဥပဒေစိုးမိုးမှုကင်းမဲ့လာတဲ့မြန်မာနိုင်ငံမှာပုံစံသင့်တဲ့လူကုန်ကူးမှုတွေ၊ကျုံပြုတ်မှုတွေနဲ့နိုင်ငံဖြတ်ကျော်လိမ်လည်မှုတွေပိုမိုဖြစ်ပွားလာတယ်။ကိုဗစ်ကပ်ရောဂါအလွန်ကာလအရသာအစိုးရထံကစစ်တပ်ကအာဏာသိမ်းခဲ့ပြီးနောက်ပိုင်းမှာစစ်ကောင်စီအုပ်ချုပ်လို့မရတဲ့နယ်မြေတွေပေါ်ပေါက်လာတယ်။အဲဒီလိုစစ်ကောင်စီမအုပ်ချုပ်နိုင်တဲ့ဒေသတွေနဲ့ဝေးလံတဲ့နယ်စပ်ဒေသတွေဟာရာဇဝတ်ဂိုင်းတွေရဲ့နေရာသစ်ဖြစ်လာတယ်။အဲဒီရာဇဝတ်ဂိုင်းတွေထံကနယ်ကြားဆောင်တပ် BGF တွေရဲ့အခွန်ကောက်ခံမှုဟာမြန်မာစစ်ကောင်စီရပ်တည်နိုင်ဖို့အဓိကဝင်ငွေရရာလမ်းကြောင်းတွေဖြစ်လာတယ်။လူကုန်ကူးမှုတွေအပါအဝင်တရားမဝင်မြန်မာစစ်ကောင်စီကြောင့်အိမ်နီးချင်းနိုင်ငံတွေရဲ့လုံခြုံရေးရာကိစ္စရပ်တွေကိုပါထိကြိုက်လာစီတယ်လို့ဆိုပါတယ်ခမညာ
ကမ္ဘာမြေမှာမီဒီယာမြင်ကွင်းအစီအစဉ်ကိုပြည်သွင်းနိုင်တဲ့အလိမ္မာတို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတစ်ခါတော့မြင်ကွင်းကျယ်မတ်စုများအစီအစဉ်ကိုထုတ်လွှင့်ပေးမှာပါအာဏာသိမ်းမှုအလွန်တရုတ်နိုင်ငံနဲ့မြန်မာနိုင်ငံကြားချိတ်ဆက်တဲ့နယ်စပ်ဖြတ်ကျော်ကုန်သွယ်ရေးလမ်းသစ်သုံးသွယ်ပေါ်ထွက်လာပါတယ် ISP မြန်မာရဲ့ဒီတစ်ပတ်မြင်ကွင်းကျယ်မတ်စုမှာဒီအကြောင်းချင်းရကိုအချက်လက်အခြေပြုပြီးတော့ပိုင်းခြားဖော်ပြထားပါတယ်ခင်ဗျာ
အာရာသိမ်းမှုအလွန်တရုတ်နိုင်ငံနဲ့မြန်မာနိုင်ငံအကြားချိတ်ဆက်တဲ့နယ်စပ်ဖြတ်ကျော်ကုန်သွယ်ရေးလမ်းသစ်သုံးသွယ်ပေါ်ထွက်လာပါတယ်။ဒီလမ်းကြောင်းတွေကတရုတ်နိုင်ငံအနောက်ဘက်ခြမ်းကကုန်းတွင်းပိတ်ပြည်နယ်တွေကိုသမုဒ္ဒရာထွက်ပေါက်ရာရင်းနဲ့ဒေသတွင်းနိုင်ငံတွေနဲ့ချိတ်ဆက်ဖို့ရည်ရွယ်တာပါ။ ဒီလမ်းကြောင်းတစ်တွေကြောင့်အရင်ရှိပြီးသားတရုတ်မြန်မာစီးပွားရေးစင်ကြံဝိုင်းပုံတရံလမ်းကြောင်းထက်ပိုပြီးကျယ်ပြန့်လာပါတယ်ပထမဆုံးတစ်ခုကတော့တရုတ်စီချံပြည်နယ်ချိန်တူးမြို့ကနေရှမ်းပြည်မြောက်ပိုင်းပြီးရင်ရန်ကုန်စိတ်ကမ်းကတဆင့်စင်ကာပူကိုချိတ်ဆက်တဲ့လမ်းကြောင်းဖြစ်ပါတယ်ချိန်တူးကနေတရုတ်မြန်မာနယ်စပ်လင်ချမ်းအထိရထားနဲ့ကုန်တွေတင်ပို့ပါတယ်လင်ချမ်းကနေချင်းရွှေဟော်ပြီးရင်ရန်ကုန်စိတ်ကမ်းအထိကားနဲ့တင်ပို့ပါတယ်ရန်ကုန်စိတ်ကမ်းကနေစင်ကာပူစိတ်ကမ်းအထိပင်လယ်ရေလမ်းကြောင်းဖြစ်ပါတယ်ဒီလမ်းကြောင်းကို2022ခုနှစ်ဩဂတ်လမှာစမ်းသပ်ပြေးဆွဲခဲ့ပြီးပြည်ကြတဲ့နှစ်မေလမှာတရားဝင်ဖွင့်လှစ်ခဲ့ပါတယ်ဒါအပြင်တရုတ်လာအိုထိုင်းနဲ့မြန်မာကိုချိတ်ဆက်တဲ့လေးနိုင်ငံကုန်သွယ်ရေးလမ်းကြောင်းကိုလည်းပြီးခဲ့တဲ့နှစ်မှာစတင်ပြည့်စွဲခဲ့ပါတယ်ဒီလမ်းသစ်ကတရုတ်နိုင်ငံအနောက်တောင်ဒေသချုံချင်းကနေရန်ကုန်အထိဆက်သွယ်ထားပါတယ်လမ်းကြောင်းသစ်ရဲ့ထူးခြားချက်ကတော့မဲခေါင်နိုင်ငံတွေရဲ့အဓိကကြတဲ့မြို့တွေကိုဖြတ်သွားတာပဲဖြစ်ပါတယ်ပြီးခဲ့တဲ့နှစ်ဧပြီလမှာလေးနိုင်ငံကုန်သွယ်ရေးလမ်းကြောင်းကိုစတင်ပြေးဆွဲခဲ့တာပါ။နောက်လမ်းကြောင်းတစ်ကတော့တရုတ်နိုင်ငံကွမ်ရှိဒေသတောင်တရုတ်ပင်လယ်ကချင်းကျိုးစိတ်ကမ်းနဲ့ရန်ကုန်စိတ်ကမ်းကြားဓာတ်ရိုက်ချိတ်ဆက်ထားတာဖြစ်ပါတယ်။ခရီးစဉ်တစ်လျှောက်မလေးရှား၊အင်ဒိုနီးရှား၊ဗီယက်နမ်နိုင်ငံတွေကစိတ်ကမ်းတွေမှာစိုက်ကပ်မှာပါ။ဒီလမ်းတစ်ကိုပြီးခဲ့တဲ့နှစ်အောက်တိုဘာလမှာဖွင့်လှစ်ခဲ့ပြီးအပတ်စဉ်တင်မောလေးစဉ်ပြေးဆွဲမှာပါ။လမ်းကြောင်းတစ်ကြောင်တရုတ်ရဲ့ကုန်းလန်းပင်လယ်ရေကြောင်းလမ်းစင်ကြံမှာမြန်မာကအရေးပါတဲ့ပဟိုချက်ဖြစ်လာပါတယ
်။အာဗျူဟန်နဲ့မူဝါဒလေ့လာရေးအင်စတီကျူ ISP မြန်မာရဲ့မြင်ကွင်းကျယ်မှတ်စုများအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ရတာဖြစ်ပါတယ်။အခုတစ်ခါတော့ထူးခြားဆန်းပြသတင်းများအစီအစဉ်ကိုထုတ်လွှင့်ပေးပါပါ။ Pacific သမုတ်တရားတဲ့မိုင်9000ခီးကိုလေလေးတစင်းနဲ့အမျိုးသမီး6ယောက်ကူးဖြတ်ဖို့ပီရူးနိုင်ငံကနေစတင်ထွက်ခွာခဲ့ပါတယ်။ပလဲနဂတ်ကိုဖုံးပြောလို့ရတဲ့နဂတ်ဖြစ်အောင်ဖန်တီးထားတဲ့နဂတ်မျိုးဂျာမန်နီပညာကုမ္ပဏီတစ်ခုကတီထွင်လိုက်ပါတယ်ဒီလိုကမ္ဘာတစ်လောကထူးထူးခြားခြားသတင်းတွေကိုတော့ကိုငိမ့်ညံ့နဲ့မက်ခင်ဖြူထွေးတို့တင်ဆက်ပေးထားပါတယ်ခင်ဗျာ
အာဂျင်တီးနားလက်ရွေးစင်ဘောလုံးသမားလီယိုနယ်မက်ဆီမစင်စွန့်နေတဲ့အယုတ်ကလေးတွေစပိန်နိုင်ငံမှာအကြောင်းအရဆိုဖြစ်နေပါတယ်အာဂျင်တီးနားအသင်း2022 FIFA ကမ္ဘာဖလားချန်ပီယံဖြစ်လာခဲ့ပြီးတဲ့နောက်အခုလိုအကြောင်းအရဆုံးဖြစ်လာတာပါကာကနေလူခေါ်တဲ့စပိန်ရိုးရာမစင်ဆွတ်တဲ့ရုပ်ကလေးတွေဟာစပိန်နိုင်ငံအရှေ့မြောက်ပိုင်းကတ္တလူးနီးယားဒေသကဖြစ်ပါတယ်။နာမည်ကျော်ဘောလုံးသမားမက်ဆီရဲ့ပုံတူရုပ်ကလေးတွေဟာသူကစားခဲ့တဲ့ဘောလုံးအသင်းတွေရဲ့ဂျာစီအင်ဂျီ၃မျိုးဝတ်ဆင်ထားပြီးတော့ဖင်ပြောင်လေးတွေနဲ့မစင်ဆွတ်နေတဲ့ရုပ်ကလေးတွေဖြစ်ပါတယ်။တချို့ပုံတူရုပ်တွေမှာကမ္ဘာဖလားကိုကင်မြောက်ထားပြီးတချို့ရုပ်တွေကတော့ရွှေဘောလုံးကိုကင်ထားတဲ့ပုံတွေပါ။အခုလိုစပိန်နိုင်ငံဘာစီလိုနာမြို့မှာရှိတဲ့ရိုးရာကာကနဲအယုတ်ဆိုင်မှာမက်ဆီလိုကမ္ဘာကျော်ဘောလုံးသမားအယုတ်အပြင်တခြားလူသိများထင်ရှားတဲ့နိုင်ငံရေးသမားတွေဖြစ်ကြတဲ့ယူကရိန်းသမ္မတဇယ်လန်စကီရုရှားသမ္မတပူတင်ပြင်သစ်သမ္မတမက်ခရွန်တို့အပြင်ကွယ်လွန်သွားပြီဖြစ်တဲ့ဗြိတိန်ဘီယင်မကြီးဒုတိယမြောက်အဲလီဇဘက်နဲ့အတူဗြိတိန်ဘီယင်သက်တတိယမြောက်ချားစ်ဘီယင်ကြီးရဲ့ပုံတူအယုတ်တွေကိုလည်းဝယ်ယူလို့ရပါတယ်အယုတ်တစ်ခုကိုတော့အမေရိကန်ဒေါ်လာ20ဒေါ်လာကျတင်တယ်လို့kakne.com အင်တာနက်ဆိုင်မှာဖော်ပြထားပါတယ်ရှင
်အမေရိကန်ပြည်ထောင်စုအနောက်မြောက်ပိုင်းကဝါရှင်တန်ပြည်နယ်မှာဒီကဲပြင်ပေါ်မှာအင်တာစီပြိုင်ပွဲတစ်ခုကျင်းပခဲ့ပါတယ်ကွန်ကွန်နယ်လီမြို့မှာကျင်းပတဲ့ဒီပြိုင်ပွဲဟာ42ကြိမ်မြောက်ကျင်းပတာပါပြိုင်ပွဲဝင်တဲ့အင်တာတွေဟာဘိုးတိုင်းအင်တာသို့မဟုတ်အဖုံးအုပ်ထားတဲ့ပုံတစ်ခုကို4000ဒေသအင်တာတစ်ခုတည်းကိုထည့်ထားပြီးနှင်းလျှောစီးလို့ရအောင်အောက်ခြေမှာစကိတ်တံများနှစ်ခုတက်ထားရတာပါ။အင်တာ၃ဆက်ကူလေးတစ်ခုကိုလည်းထည့်သွင်းထားရပြီးတော့အထဲမှာအုတ်ထုတ်ဆောင်ထားတဲ့လူတစ်ယောက်ကဝင်ထိုင်ပြီးအဲ့ဒီအင်တာကိုအနောက်ကလူနှစ်ယောက်ကပန်းနိုင်ကိုအမြန်ဆုံးရောက်အောင်တွန်းရတာပါ။တောင်တန်းနှစ်ခုကြားမှာတည်ရှိပြီးတော့ပြည်နယ်နဲ့အမျိုးသားဥယျာဉ်တွေကြားထဲမှာတည်ရှိတဲ့ဒီမျိုးလေးကအေးချမ်းလှတဲ့ဆောင်းရာသီမှာအဲ့ဒီဒေသမှာနေထိုင်သူတွေအနေနဲ့အထီးမကျန်စေဖို့အတွက်အခုလိုပြိုင်ပွဲကိုပျော်ပွဲရှင်ပွဲတစ်ခုအနေနဲ့နှင်းစင်ကျင်းပတာပါဒီပြိုင်ပွဲကိုဒေသတွင်းကနေရာအနှံ့ကလူတွေလာရောက်ရှင်ပြိုင်ခဲ့ကြပြီးအနီးနားမှာလည်းဘေးကရဲကြီးနေသူတွေအတွက် အနှွေးတွေရစေဖို့မိဘုံကြီးတို့ခုကိုဖော်ထားပေးပါရခင်ဗျာ
ဘူဂေးရီးယားနိုင်ငံကကြီးရွာတရွာမှာကြောက်စရာအမိအောင်မျက်တဖုံးကြီးတွေနဲ့ခေါင်းလောင်းတွေကိုဝစ်စင်ထားတဲ့သူတွေစီတန်းလဲလဲကကြတဲ့ကပွဲတစ်ခုကိုနှစ်တစ်ကိုကြိုဆိုတဲ့အနေနဲ့ပြုလုပ်ခဲ့ကြပါတယ်ဆွာဘားလိုနာမည်ပေးထားတဲ့ဒီကပွဲကိုမကောင်းဆိုးဝါးတွေကိုမောင်းထုတ်ဖို့ကျန်းမာရေးကောင်းစေဖို့နဲ့တီးနှံတွေအောင်မြင်စေဖို့လည်းရည်ရွယ်ပါတယ်လျက်ကြကျင်းပါတဲ့ဒီပွဲမှာတခြားဒေသကသူတွေလည်းလာရောက်ကြည့်ရှုကြပြီးတော့ညဘက်ကပွဲမှာတော့မိတို့တွေကင်ဆောင်ပြီးနီးပုံကြီးတစ်ခုဘေးမှာကခုံကြပါတယ်အဲဒီလိုကခုံတဲ့သူတွေကိုဆူဝါကတ်စ်လို့ခေါ်ပြီးတော့သူတို့ရဲ့ဒီတစ်သားမျက်နှာဖုံးတွေဟာကိုယ်တိုင်လက်နဲ့ဖန်တီးထားတာဖြစ်တယ်လို့ငှက်မွေးတွေနဲ့အလှဆင်ထားတာကြောင့်တချို့ဟာဆိုရင်၆ပေနီးပါးအမြင်ရှိပါတယ်ကမ္ဘာမှာတက်ဆင်ထားတဲ့ခေါင်းလောင်းတန်တွေနဲ့ခလောက်တန်တွေဟာမကောင်းဆိုးဝါးနဲ့ယောဂဗျာတွေကိုမောင်းထုတ်နိုင်တယ်လို့လည်းပါဝင်သူတွေကယုံကြည်ကြပါတယ်။တချို့ပါဝင်တဲ့သူတွေဆိုရင်အသက်၅နှစ်ကလေးကဆင်နွှဲလာတာဖြစ်ပြီးတော့ဒီကပွဲလောက်ပြောစရာကောင်းတဲ့ပွဲမရှိဘူးလို့ပါဝင်သူတူဦးဖြစ်တဲ့အသက်၂၉နှစ်အရွယ်ဂျိုဂျီအီဗန်နော့ဖ်ကပြောပါရရှင
်။ဂျပန်နိုင်ငံတိုကျိုမြို့ကဖျားကြောင်းတစ်ခုမှာအေးချမ်းလာတဲ့ဆောင်းရာသီအတွင်းဒီကိအစိမ့်တဲ့အခမ်းအနားတစ်ခုကို2023ခုနှစ်ရဲ့နှစ်ဆပထမဦးဆုံးသတင်းပတ်မှာကျင်းပခဲ့ပါတယ်။ဂျမားကြီးကောင်းမွန်စေဖို့စိတ်ဝိညာဉ်တန်ရှင်းစေဖို့နဲ့နှစ်သစ်အတွက်ဆူတောင်းတဲ့အနေနဲ့ဒီကိအစိမ့်ကြတာပါ။နိုင်ငံပိုင်းလေးပဲဝစ်ထားတဲ့အမျိုးသား33ယောက်နဲ့အဖြူရောင်ဝစ်စုံတွေဝစ်ဆင်ထားတဲ့အမျိုးသမီး9ယောက်တို့ဟာဒီကိထည့်ထားတဲ့ပုံးထဲမှာနှစ်ခါစိမ့်ခဲ့ကြပြီးတော့စုစုပေါင်းအချိန်၄မိနစ်ကြာဒီကိစိမ့်ခဲ့ကြတာပါ။ဒီကဲရီထဲမှာခြေချောင်းတွေနာကျင်နေခဲ့ပေမဲ့လည်းပြီးသွားတဲ့အခါမှာတော့လန်းဆန်းသွားတယ်လို့အသက်85နှစ်အရွယ်ယိုရှိဟီတိုရှိပါတာကပြောပါတယ်သူဟာဒီပွဲမှာအသက်အကြီးဆုံးဖြစ်ပြီးတော့18နှစ်တိုင်မပြတ်မကွက်ရေခဲရီစိန်ခဲ့သူတူလည်းဖြစ်ပါတယ်68ကြိမ်မြောက်အဖြစ်ကျင်းပတဲ့အခုလိုရှင်တိုဘာသာရေးအခမ်းအနားကိုတက်ပိုးဦးစုအီနာရီဘုရားကျောင်းမှာကျင်းပခဲ့တာဖြစ်ပြီးတော့အခမ်းအနားကျင်းပတဲ့အချိန်နေ့အပူချိန်ဟာ9 degree celsius လောက်ပဲရှိပါတယ်1955ခုနှစ်မှာအခုလိုအခမ်းအနားကိုကျောင်းနိုင်ဖုံးတော်ကြီးဟောင်းတပားကကိုယ့်ဘာသာကိုရေခဲရင်နဲ့ပတ်ဖြန်းပြီးဒေသခံအတိုင်းဝိုင်းကျမ်းမာချမ်းသာစေဖို့ဆူတောင်းပေးခဲ့ရာကနေစတင်ခဲ့တာပါခင်ဗျာ
သူကြားဆက်များတင်များအစီအစဉ်ကိုကိုငိမ့်ချန်းကမခင်ပြည်တွင်နဲ့အတူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOE ကနေတနင်္ဂနွေနေ့ညပိုင်းမှာပါသားအစီအစဉ်တွေကိုညဆယ်နာရီထိဆက်ပြီးတော့အတန်လွန့်ပေးနေပါတယ်အခုတော့ကြန့်ရှိနေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုဦးတမောင်သန်းကတက်လက်ကြီးညာပေးမှာဖြစ်ပါတယ်ဗျာ
အမေရိကန်သမ္မတဂျိုးဘိုင်ဒန်အင်ကိုဖက်ဒရယ်စုံစမ်းထုတ်လိုင်းရေးဘူရို FBI ကဝင်ရောက်ချဖွေရမှာရှုဝဲအစ်စ်သတ်မှတ်စာရွက်စာတမ်းတွေကိုထပ်မံတွေ့ရှိခဲ့ရပါတယ်တောင်ကြနေကဒလဝဲရဖြစ်တဲ့ဝယ်လ်မင်တန်မြို့ကအင်ကိုခုလိုချက်ဖွေခဲ့ရမှာ73နာရီနီးနီးကြာခဲ့တယ်လို့သမ္မတဘိုင်ဒန်ရဲ့ပုဂ္ဂိုလ်ရေးဆရာရှေ့နေဘော့ပေါ်ကစနေနေ့ကပြောပါတယ်ခုလိုချက်ဖွေဖို့သမ္မတခိုရိုင်ကသဘောတူဖွင့်ပြခဲ့တာပါစာရွက်စာတမ်း6ခုတွဲရှိခဲ့ပြီးဂျိုးဘိုင်ဒန်အထက်လွှတ်တော်ဘဝကနေဒုတိယသမ္မတဖြစ်တာဝန်ထမ်းဆောင်စဉ်ကာလအတွင်းကရှုဝဲစစ်သက်ပတ်စာရွက်စာတမ်းတွေဖြစ်တယ်လို့သူ့ရဲ့ရှေ့တွေကပြောပါတယ်ဒီနေ့ဇန်နဝါရီလ10ရက်နေ့ကလက်ရဆဆန္ဒပြသူတွေအုံကြွတာကိုတချို့တပ်တွေကခွင့်ပြုခဲ့တယ်လို့ပွန့်ပွန့်လင်းလင်းပြောပြတဲ့နောက်ဘရာဇီးလ်သမ္မတကကာကွယ်ဦးစီးချုပ်ကိုစနေနေ့ကယာဒူးကဖယ်ရှားလိုက်ပါတယ်။သမ္မတလူလာဒါဆယ်ဗာကဘိုချုပ်ချီအရူဒါကိုဖယ်ရှားလိုက်တယ်လို့ဘရာဇီးလ်လက်ထက်ကိုင်တပ်ဖွဲ့တွေရဲ့တရားဝင်အင်တာနက်စာမျက်နှာကပြောပါတယ်။ကာကွယ်ဦးစီးချုပ်နေရာကိုအရှိတောင်ပိုင်းဒေသစစ်တိုင်းမှုဘိုချုပ်ချီရီဗာရီယိုပိုင်ဗာကိုခန့်ထားလိုက်ပါတယ်။ကိုဗစ်ကိစ္စရဲ့မူဝါဒကိုအစိုးရကရုပ်သိမ်းလိုက်ပြီးတဲ့နောက်မိသားစုစုံစည်းဖျားကြောက်ကံတွေကိုလူတွေအုံလိုက်ကျင်းလိုက်တွားကြပြီးတယောက်ပြည်အနက်မှာနှစ်သိကူပွဲတော်ကိုဆင်နွှဲနေကြပါတယ်မြန်မာနိုင်ငံမှာလည်းနှစ်သိကူအကျိုးစနေမှာနေ့မှာနိုင်ငံကိုယ်စားလှယ်တွေကတယောက်နှစ်သိကူပွဲတော်ကိုကြိုဆိုလိုက်တယ်လို့စင်မွာသတင်းကပြောပါတယ်ဒီပွဲကိုတယောက်သားမှကြီးရောစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမင်းအောင်လိုင်ပါတယောက်ခဲ့ကြတယ်လို့စင်မွာကဆိုပါတယ်လူသေးပြောက်ကြီးပါခဲ့တဲ့2002ခုနှစ်ဘာသာရေးအဓိကရုံးတွေတွင်ဝန်ကြီးချုပ်နာရင်ဒမိုဒီရဲ့အခန့်အခါတဲ့ပတ်သက်တဲ့ BBC မှတ်တမ်းရုပ်ရှင်ဗီဒီယိုနဲ့အင်တာနက်ပေါ်ကအဲ့ဒီဗီဒီယိုကိုရှယ်ကြတဲ့လူမှုစာမျက်နှာကချိတ်ဆက် link တွေကိုလည်းအိန္ဒိယအစိုးရကပိတ်လိုက်ပါတယ်ခင်ဗျာ
။သတင်းချင်းချုပ်ကိုဥတ္တမောင်သန်းချင်းညာပေးခဲ့တာဖြစ်ပါတယ်။ဒီညအစည်းအဝေးထုတ်လွှင့်မှုကကိုစံကျော်ဖြစ်ပြီးတော့အတန်လမိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Cornelius Chandler နဲ့ DN1 လို့ဖြစ်ပါတယ် View American အတန်ရဲ့မြန်မာဘာသာစီစဉ်တွေကိုည9နာရီကနေ10နာရီထိ line to meter 19 25 30နဲ့ line meter 190တို့ကနေအတန်လွှင့်ပေးခဲ့တာဖြစ်ပါတယ် View ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်ဒီအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတညဖြစ်ပါစေခင်ဗျာကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.